Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် April 1ရက်ပုဒ်တော်နေ့ညပတ် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ24 25 32 52ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်ပါဒီညပတ်အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့နိုင်ဂျီးရီးယားမှာတိုက်ခိုက်ကောင်းဆောင်နိုင်ရပြီးသမရရွေးကောက်ပွဲတွေငြင်းငြင်းချင်းချင်းနဲ့အဆုံးသတ်သွားပါတယ်။အီရန်နိုင်ငံနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့တတ်မှတ်ရကျော်တဲ့အထိဆက်လက်ဆွေးနွေးနေကြဆဲဖြစ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီကောင်းလင်းဦးရေ။ဒီညမဲ့တင်ဆက်ပေးမဲ့သတင်းထူးတွေထဲမှာတော့ American Democratic Party ကောင်းဆောင်တူဦးဖြစ်တဲ့ Nancy Pelosi ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဘာတွေဆွေးနွေးမှာပါလဲ
။လူ့ခွင့်ရေးကိစ္စအကလွတ်လပ်ပြီးတရားမျှတရေးယူကောက်ပွဲကျင်းပနိုင်ရေးကိစ္စဒေတာတွင်းလုံခြုံရေးကိစ္စပြီးလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာ
ပြန်ကြားရေးဝန်ကြီးဦးရထွတ်ကနေပြည်တော်ကသမရအိမ်တော်မှာပါရီဆွေးနွေးခဲ့လဲဆိုတာကိုရှင်းပြသွားတာပါဒီနောက်မှာတော့ဖန်စီကန်ចောင်းသားတွေပြန်လွတ်ပေးဖို့ NNER ကတောင်းဆိုလိုက်တဲ့အကြောင်းတင်ဆက်ပေးဖို့ရှိတဲ့အပြင်ထိုင်းစစ်အုပ်ချုပ်ရေးအဆုံးသတ်ဖို့အလားအလာရှိနေတာတွေကိုတင်ပြပေးပါမယ်အဲဒါတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာပြီးတပါတီစနစ်ကိုလည်းအဆုံးသတ်နိုင်ခဲ့ပြီလို့သမ္မတဖြစ်ရွေးချယ်ခံထားရတဲ့မိုဟာမက်ဒူဘူဟာရီကပြောဆိုလိုက်ပါတယ်။စနေနေ့ကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂွလက်ဂျွန်နသန်ကိုမဲပေါင်း2,000ကျော်နဲ့အနက်ရရှိခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲတရားဝင်ကြေညာခဲ့ပြီးနိုင်ပိုင်းတွင်သမ္မတဖြစ်လာတော့မယ့်ဘူဟာရီကအပူဇာမျိုးတော်မှာပြောဆိုခဲ့တာပါ။သမ္မတဂျွန်နသန်ကိုလည်းရှင်ပြိုင်ပက်ကောင်တူဦးဖြစ်နေရင်ညွှန်းပြောဆိုခဲ့တယ်လို့လောက်ပေါ်ကန်ပက်တူဦးဖြစ်နေလည်းကန့်လန့်ခဲ့ပါတယ်။သမ္မတဂျွန်နသန်ကတော့ယူကော့ပွဲနောက်ဆုံးရလဒ်တွေထွက်ပေါ်လာနေတဲ့မနေ့နောက်ပိုင်းမှာပဲအရင်းနှင်းနေတာကိုအတိအမှတ်ပြုလက်ခံပြီးတိုင်းပြည်ကိုအုပ်ချုပ်ခွင့်ရခဲ့တဲ့ပေါ်နိုင်ဂျီးရီးယားပြည်သူတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့တာပါ။နိုင်ဂျီးရီးယားမှာယူကော့ပွဲညင်းညင်းချင်းချင်းနဲ့ကျင်းပနိုင်ခဲ့တဲ့အပေါ်မှာတော့နိုင်ငံတကာခေါင်းဆောင်တွေကလည်းချီးကျူးစကားပြောကြားခဲ့ကြတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအထက်ခံခေါင်းဆောင်ဘူဟာရီရဲ့အောင်မြင်မှုကိုချီးကျူးလိုက်တယ်လို့သမ္မတဂျွန်နသန်ကလည်းတိုင်းပြည်အကျိုးစီးပွားကိုရှေ့ရှုပြီးယူကော့ပွဲမှာရှုံးနိမ့်ခဲ့တာကိုလက်ခံခဲ့သူဖြစ်ကြီးညာချက်ထက်မှချီးကျူးသွားပါတယ်။Africa Union Commission ရဲ့ဥက္ကဋ္ဌကိုစဇန္နာဒလာမီနာဇူမားကလည်းရွေးကောက်ပွဲရလဒ်တွေဟာနိုင်ဂျီးရီးယားမှာသာမကအာဖရိကတိုက်တစ်ခုလုံးမှာဒီမိုကရေစီရေးအရာညှင်းချင်းမှုတွေပေါ်ပေါက်လာနေပြီဆိုတာကိုပြသရောက်တဲ့အကြောင်းပြောဆိုခဲ့တာပါလွန်ခဲ့တဲ့2011ခုနှစ်တုန်းကမစ္စတာဘူဟာရီကိုလက်ရှိသမ္မတဂျွန်နသန်အနံ့ရခဲ့စဉ်ကတူထွက်တန်ရုံအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ရမှာနိုင်ငံမြောက်ပိုင်းမှာလူပေါင်း800လောက်သေဆုံးခဲ့ပေမဲ့ဒီချိန်ရွေးကောက်ပွဲမှာတော့နောက်ဆက်တွဲအကြမ်းဖက်မှုတစ်စုံတစ်ရာဖြစ်ပေါ်တဲ့သတင်းမျိုးတော့မကြားရပါဘူး
အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်မူပေါင်းတစ်ခုချမှတ်ဖို့မနေ့ကဆုံးဖြတ်ချက်မရခဲ့တဲ့အတွက်ဒီကနေ့ဗိုလ်တော်ဘူးနေမှာအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကညှိနှိုင်းမှုတွေဟာဆက်ပြီးဆွေးနွေးနေကြပါတယ်။အီရန်ကိုယ်စားလှယ်ဖွဲ့နဲ့တရုတ်ဗြိတိန်ပြင်သစ်ရုရှားအမေရိကန်နဲ့ဂျာမနီတို့ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေဟာသတ်မှတ်ရဖြစ်တဲ့အင်ကာညတကောင်ရအချိန်ထိဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အတွက်ဒီကနေ့ဆွစ်ဇာလန်နိုင်ငံလူဆန်းမြို့မှာဆက်လက်ဆွေးနွေးနေကြတာဖြစ်ပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇရစ်နဲ့ဗြိတိန်ဂျာမနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေဟာနေရက်ပြန်သွားတဲ့ပြင်သစ်ရုရှားနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေရဲ့အကြီးတန်းကိုယ်စားလှယ်တွေနဲ့အတူဆက်ပြီးဆွေးနွေးနေကြတာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার ညှိနှိုင်းရေးမှူးအဘတ်အရာချီကတော့သဘောတူညီမှုမချမှတ်ခင်မှာအီရန်ပေါ်မှာကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကအရေးယူတန်းခတ်ထားတာအလုံးကိုရုတ်သိမ်းပေးရမယ်လို့အီရန်ဘက်ကတောင်းဆိုနေကြောင်းအီရန်ရုပ်သံမေးမြန်းခန်းကိုပြောကြားပါတယ်။သဘောတူညီမှုမရနိုင်ဖြစ်နေတဲ့အကြောင်းတွေထဲမှာနျူကလ িয়ার ဆင်ယသုတေသနနဲ့ဖွံ့ဖြိုးရေးဆင်ယသတ်မှတ်ချက်တွေပါဝင်နေတာဖြစ်ပါတယ်။သဘောတူညီချက်ချနိုင်အောင်ဆွေးနွေးပွဲတက်ရောက်လာတဲ့ကိုယ်စားလှယ်အားလုံးတစ်ဖက်ကလူလားချက်တွေထက်ဝက်ကိုလက်ရောဖို့ပြင်ထားရမယ်လို့တရုတ်ကကြေညာချက်ထုတ်ပြန်လိုက်တယ်လို့အပင်းယူနဲ့သဘောတူညီမှုရအောင်လုပ်ကြဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ
်။ AS Instance တွေ့ကြရတဲ့ပြီးခဲ့တဲ့နှစ်ဇွန်လကလေးကထိန်းချုပ်ထားခဲ့တဲ့အီရတ်နိုင်ငံတိခရစ်မြို့ကိုသတင်းပတ်တီနဲ့ချီထိုးစစ်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကမြို့ကိုအပြစ်သက်သိမ်းပိုက်နိုင်မှုဒီကနေ့လဲဆက်လက်ကြိုးပမ်းခဲ့ကြပါတယ်။မြို့ထဲမှာခြံနေသေးတဲ့စစ်သွေးကြွတွေကိုရှင်းလင်းမှုအီရတ်တပ်ဖွဲ့တွေကြိုးပမ်းနေကြတဲ့အကြောင်းအီရတ်ပြည်ရေးဝန်ကြီးမိုဟာမက်ဆလမ်အယ်ကဘန်ကပြောဆိုခဲ့တာပါ။တမန်ဝင်အပြောင်းလဲတစ်ခုကိုဖန်တီးနိုင်ခဲ့တယ်ဆိုပြီးအီရတ်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီကအီရတ်တပ်ဖွဲ့တွေကိုချီးကျူးစကားပြောကြားခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲပြည်ရေးဝန်ကြီးပြောဆိုလိုက်တာဖြစ်ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကတိခရစ်မြို့ရဲ့နေရာတော်တော်များကိုအီရတ်တပ်ဖွဲ့တွေသိမ်းပိုက်ခဲ့ပြီးမြို့ကိုလည်းထိန်းချုပ်ထားနိုင်ပြီလို့အီရတ်လက်တော်အမတ်တူဖြစ်တဲ့အဗ်တူဘာရီဇဘာရီကလည်း VOA ကိုပြောဆိုခဲ့ပါတယ်။မြို့ရင်းကစစ်သွေးကြွအကျဉ်းချန်တွေကိုရှင်းလင်းပြီးတော့ လုံးဝအောင်ပွဲခံနိုင်ပြီလို့ပြောဆိုနိုင်မှာဖြစ်တဲ့အကြောင်းလဲသူကပြောဆိုခဲ့တာပါ။ဒီခရမျိုးကိုအီရတ်တက်တွေထိန်းချုပ်နိုင်ခဲ့တဲ့တဲ့ရင်ကိုအမေရိကန်ဦးဆောင်တဲ့ညွန်မောတပ်ဖွဲ့တွေကကျူးဆိုတဲ့အကြောင်းပင်လယ်ကုန်းစစ်တမ်းလမ်းကျုပ်ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့မြို့တွေကနေရာတချို့ကိုအဲစစ်သွေးကြွတွေဆက်လက်ထိန်းချုပ်ထားဆဲဖြစ်တာကြောင့်အပိတန်ရှင်းလင်းမှုလိုသေးတယ်လို့လည်းမနေ့တုန်းကပဲပြောဆိုထားပါတယ်။
ရေမင်းနိုင်ငံအနောက်ပိုင်းမှာရှိတဲ့နုထွက်လုံငန်းဆိုင်ရုံတစ်ခုကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး25ရောက်သေဆုံးခဲ့ရပါတယ်။ဒီပောက်ကွဲမှုဟာရေမင်းမှာဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လားအစိုးရဆန့်ကျင်တဲ့တိုက်ခိုက်ရေးသမားတွေကြောင့်လားဆိုတာတဲတဲကွက်ကွက်မသိရသေးပါဘူး။ဆိုင်ရုံရှိရာဟိုရီဒါစိတ်ကမ်းမြို့ကလေးမှာဒီကနေ့မနေ့အစောပိုင်းမဟာမိတ်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့မျက်မြင်သက်သေတွေကရောအစိုးရတာဝန်ရှိသူတွေကပြောသလိုတချို့ကတော့တဘုံတွေဘက်ကပြစ်ခတ်တဲ့ကြီးစံတွေဟာအဲ့ဒီနေရာမှာကြောက်ခဲ့တယ်လို့ဆိုပါတယ်။မဟာမိတ်ဘက်ကလေကြောင်းတိုက်ခိုက်မှုလှုပ်ဆောင်နေတဲ့တရင်တစ်ပတ်ရှိလာပြီဖြစ်ပြီး9ရက်အတွင်းအရက်သား63ဦးသေဆုံးရတယ်လို့364ယောက်ကတော့ဒဏ်ရာရတယ်လို့ကုလသမဂ္ဂကပြောပါတယ်။ရေမင်မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးမြို့တော်ဆန်းနာကိုအီရန်နီပတ်မိုးထောက်ခံတဲ့ဟူဒီတပုံတွေတင်ပိုက်ခဲ့တဲ့အပြင်ရေမင်တောင်ဘက်အဓိကစစ်ကမ်းမြို့ဖြစ်တဲ့အေဒင်ကိုပါဆက်ပြီးတင်ပိုက်ဖို့လှုပ်လာတာမျိုးဒါကဟန်တာရဲ့အနေနဲ့အခုလိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ
်။ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လိန်လူချင်းဆက်ဆက်မှုနဲ့ထောင်နဲ့ငါးနှစ်ပြည်တံချခံရတဲ့မလေးရှားတက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကတညဝင်ရောက်ဘီရင်ထံအယူခံရှောက်ထားချက်ကိုပယ်ချလိုက်တဲ့အကြောင်းရှင်းနေဖြစ်သူကပြောပါတယ်။မလေးရှားတက်ခံကောင်းဆောင်ရဲ့အယူခံကိုတရားရုံးချုပ်ကပယ်ချခဲ့တဲ့ဖေဖော်ဝါရီလကလေးကမိသားစုကဘီရင်ထံမှာအယူခံတင်ထားခဲ့တာပါ။အယူခံပယ်ချခံခဲ့ရတဲ့အကြောင်းရှင်းနေဖြစ်သူကဒီကနေ့ပြောဆိုလိုက်ပြီမလဲ။မလေးရှားစုဘက်ကတော့တရားဝင်ပြောဆိုတာမျိုးမရှိသေးပါဘူး။လိန်နီချင်းဆက်ဆံခဲ့တယ်လို့လက်ထောက်ဖြစ်သူတူကဆွဆွဲခဲ့တဲ့အမှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးကထောင်နဲ့စီရင်ခဲ့တာဖြစ်ပေမဲ့နှစ်ပေါင်းများစွာတိုင်းပြည်အနာကိုထိန်းချုပ်ထားတဲ့အာဏာရပါတီအတွက်အဓိကစင်ခေါ်မှုတစ်ခုဖြစ်နေတဲ့အတိုက်ခံခေါင်းဆောင်ကတော့သူ့ပေါ်နိုင်ငံရေးရွေးချယ်နဲ့တသက်လောက်တာလို့ပြောဆိုထားတာပါ။အန်ဝါ2013ခုနှစ်ရွေးကောက်ပွဲမှာတုန်းကလည်းသုံးပါတီညွန်မောင်းဖွဲ့ကိုဦးဆောင်ပြီးအောင်မြင်မှုတွေရခဲ့တဲ့အတွက်1958ခုနှစ်လွတ်လပ်ရေးရပြီးချိန်ကလေးကမလေးရှားမှာအာဏာရထားတဲ့အစိုးရအတွက်ချင်းချောက်မှုကြီးတစ်ခုလည်းဖြစ်ခဲ့ပါတယ်။1990ပြည့်လို့နှစ်တွေတုန်းကအာဏာရပါတီထဲမှာလည်းထင်ရှားခဲ့တဲ့အန်ဝါဒုတိယဝန်ကြီးချုပ်တည်ဖြစ်လာခဲ့ပေမဲ့အဲဒီချိန်တုန်းကဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့မသိမမျှဖြစ်ခဲ့ရကနောက်ပိုင်းမှာအတိုက်ခံဖြစ်နေရပ်တည်လာခဲ့တာပါ။ထောင်နဲ့ချခံရတဲ့အတိုက်ခံခေါင်းဆောင်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့လည်းမိသားစုကစိုးရိမ်နေပါတယ်။
တရုတ်နဲ့ထိုင်ဝမ်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဟာကုန်သွယ်ရေးဆိုင်ရာအခွန်ခရှော့ချရေးနဲ့ပတ်သက်ပြီးဆယ်ကျင်းမြောက်ဆွေးနွေးပွဲကိုတရုတ်နိုင်ငံမှာကျင်းပနေပါတယ်။မနေ့ကစတင်ပြီး၃ရက်ကြာကျင်းပတဲ့ဆွေးနွေးပွဲကနေလွန်ခဲ့တဲ့၈နှစ်အတွင်းဆက်ဆံရေးကောင်းလာနေတဲ့တရုတ်နဲ့ထိုင်ဝမ်တို့ကြားထူးခြားတဲ့သဘောတူညီမှုအသစ်တွေရနိုင်မယ်လို့တွက်ဆနေကြပါတယ်။ထိုင်ဝမ်ပစ္စည်းတင်ပို့သူတွေကအခွန်ခနည်းနည်းနဲ့တရုတ်နိုင်ငံကိုပစ္စည်းတင်သွင်းကြတာမျိုးအထူးဖြင့်ထိုင်ဝမ်ကဆက်ပစ္စည်းတင်သွင်းမှုတွေအတွက်အခွန်ခရှော့ချရေးမှာသဘောတူညီမှုရနိုင်မှုဆွေးနွေးနေကြတာပါ။ထိုင်ဝမ်ပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနဲ့တရုတ်တို့ကြား FTA လွတ်လပ်တဲ့ကုန်သွယ်ဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးဖို့ပြင်နေတာမို့မတ်လ25ရက်နေ့ကတော့ထိုင်ဝမ်နိုင်ငံခြားကုန်သွယ်ဘူရိုကကြေညာချက်တစ်စောင်ထုတ်ပြန်ပြီးတရုတ်နဲ့ကုန်သွယ်စာချုပ်ချုပ်ဆိုဖို့ဆက်ပြီးမဆောင်တော့ဘူးတော်ဘူးလို့ပြောဆိုခဲ့ပါတယ်။ထိုင်ဝမ်မှာတော့ဒီနှစ်ဆန်းကမှပြန်ပြီးအရွေးခံခဲ့ရတဲ့လက်ရှိသမ္မတမန်ကျောင်းရဲ့အမျိုးသားပါတီအနေနဲ့တရုတ်နဲ့ဆက်ဆံရေးခံမအောင်မလုပ်ရှင်နဲ့မဲဆန္ဒရှင်တွေညှို့ညင်မှာကိုလည်းစိုးရိမ်နေတာတွေ့ရပါတယ်။မနေ့တုန်းကတော့ထိုင်ဝမ်အစိုးရကတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ပြီးတရုတ်ရဲ့ဩဇာလွှမ်းမိုးမှုခံရတာကိုမကျေနပ်တဲ့ထိုင်ဝမ်ပြည်သူတွေကတရုတ်နဲ့ကုန်သွယ်စာချုပ်ချုပ်ဆိုမှုကိုအပြင်းထန်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်
။ကမ္ဘာတဝန်းတည်ရန်ပြစ်ပေးစီရင်နေတဲ့အထက်မှာအဆိုအဝါဆုံးလို့လူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရကစာမှာဖော်ပြချက်နဲ့ပတ်သက်လို့တရုတ်နိုင်ငံကကာကွယ်ပြောဆိုလိုက်ပါတယ်။ဒီနေ့ထုတ်ပြန်လိုက်တဲ့ Amnesty International ရဲ့အစိုးရကစားမှာတော့ကမ္ဘာပေါ်ကကျန်တဲ့နေရာတွေမှာတည်ထန်စီရင်နာတွေစုစုပေါင်းရင်တော့တရုတ်နိုင်ငံကိုမမိဘူးလို့ဖော်ပြခဲ့တာပါ။တရုတ်နိုင်ငံဟာနှစ်စဉ်နှစ်တိုင်းလူပေါင်းထောင်ချီပြီးတည်ထန်အပြစ်ပေးတာကွပ်မျက်တာတွေရှိတယ်လို့ယုံကြည်ထားပေမဲ့ကိန်းနန်းတိကျောက်ကတော့နိုင်ငံတော်လျှို့ဝှက်ချက်ဖြင့်ထိမ့်သိမ်းထားတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့အစိုးရကစားကိုမဖတ်ရသေးပေမဲ့တရုတ်နိုင်ငံမှာတည်ထန်စီရင်ချက်တွေကိုထိန်းသိမ်းစောင့်ရနေတယ်လို့ပြောဆိုခဲ့တာပါ။ တရုတ်နိုင်ငံမှာတည်ထောင်အပြစ်ပေးစီရင်တာတွေကိုအလေးနက်ထားစဉ်းစားဆုံးဖြတ်ပြီးနိုင်ငံတကာဥပဒေနဲ့အညီစောင့်ရနေတဲ့အကြောင်းဒီကနေ့ပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွက်တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောကြားသွားတာဖြစ်ပါတယ်။လူခွင့်ရေးဖွဲ့တွေကတော့တရားစီရင်စနစ်မှာအမှားယွင်းတွေနဲ့အားနည်းချက်တွေရှိနေတဲ့တရုတ်နိုင်ငံမှာတည်ထောင်အပြစ်ပေးစီရင်နေတဲ့အတွက်ဝေဖန်နေကြတာပါ။ကမ္ဘာတဝန်းမှာအစိုးရတွေကရာဇဝတ်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်ပြင်းထန်တဲ့စီရင်ချက်တွေအဖြစ်တည်ထောင်အပြစ်ပေးနေတာတွေက28ရာခိုင်နှုန်းထိတိုးလာနေတယ်လို့ Amnesty International ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဒါ့အပြင်လည်း2014ခုနှစ်အတွင်းလက်တွေ့ကွပ်မျက်မှုတွေမှာတော့ဒီအရင်တနည်း2013ခုနှစ်ကတည်းက22ရာခိုင်နှုန်းလျော့နေသွားခဲ့တယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ
်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီလနှောင်းပိုင်း American ပြည်ထောင်စုကကွန်ဂရက်စ်လွှတ်တော်မှာမိန့်ခွန်းပြောကြရမှာဒုတိယကမ္ဘာဆက်တွင်ဂျပန်နိုင်ငံကကျူးလွန်ခဲ့တဲ့ရက်ဆက်တွေလောက်ရတွေအပေါ်မှာလူသည်ရှင်ကြားတောင်းပန်ဖို့ဒေတာရင်းနိုင်ငံတွေရဲ့တောင်းဆိုမှုတွေကိုထည့်သွင်းပြောဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။အာရှတလွှားနိုင်ငံတွေမှာဆက်တွင်အမျိုးသမီး2,000,000လောက်ကိုလိမ်ဖျော်ပြေးရေးအတွက်ဂျပန်နိုင်ငံကအသုံးချခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်း American ခီးစင်မတိုင်ခင်မှာဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ Washington Post သတင်းစာနဲ့မေးမြန်းခန်းမှာလူမောင်ခိုးရဲ့တရားခံဖြစ်တဲ့အသုံးချခံရသူတွေနဲ့ပတ်သက်ပြီးစဉ်းစားမိတိုင်းသူ့အနေနဲ့စိတ်ထိခဲ့ရကြောင်းဂျပန်ဝန်ကြီးချုပ်ပြောဆိုခဲ့တဲ့အပေါ်မှာတော့တောင်ကိုရီးယားနိုင်ငံသားတွေကြားဒေါသထွက်စရာဖြစ်ခဲ့ရပါတယ်။ဂျပန်ဝန်ကြီးချုပ်ရဲ့ပြောကြားချက်ကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဂျပန်တန်ရုံးရှိမှလည်းလူ200လောက်စုဝေးပြီးဆန္ဒပြခဲ့ကြတာပါ။ဂျပန်ဝန်ကြီးချုပ်ရဲ့မှတ်ချက်ဟာစစ်တွင်းအမျိုးသမီးတွေအပေါ်ဂျပန်စစ်တပ်ရဲ့ကျူးလွန်မှုတွေကိုရှောင်လွှဲဖို့အတွက်ကြိုးစားတဲ့လုပ်ရဖြစ်နေဒေါသထွက်ခဲ့ကြတဲ့ကိုရီးယားနိုင်ငံသားဆန္ဒပြသူတွေကတော့ဂျပန်ဆန့်ကျင်ရေးကြွေးကြော်တမ်းတွေအော်ဟစ်ခဲ့ကြတယ်လို့ဂျပန်ဝန်ကြီးချုပ်ရဲ့ရုပ်ပုံတွေကိုဖျက်ဆီးပစ်တာတွေလည်းလုပ်ခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားတရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေကအမျိုးသမီးနဲ့မင်းကလေးငယ်ပေါင်း2,000,000လောက်ကိုဂျပန်စစ်တပ်ကလိန်ကျေးကျွန်တွေဖြစ်နေအတင်းကျပ်ခိုင်းစေခဲ့တယ်လို့သမိုင်းသူတေသူတွေကပြောကြားခန့်မှန်းထားပါတယ
်။ဧပြီလ1ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကွန်လီဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုအရင်ဆုံးတင်ဆက်ပေးမှာပါ။American Democratic Party ကောင်းဆောင်အောက်လွှတ်တော်အမတ် Nancy Pelosi ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနဲ့စတင်ပေးရစီခင်ဗျာမြန်မာနိုင်ငံကိုရောက်နေတဲ့ American Democratic Party ကောင်းဆောင် Nancy Pelosi ဦးဆောင်တဲ့ American အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့နေ့လယ်ပိုင်းကသမရဦးသိန်းစိန်ကိုသမရအင်တော်မှာတွားရောက်တည်ဆုံပြီးဒေတာရင်းလုံခြုံရေးကိစ္စအပါအဝင်မြန်မာနိုင်ငံမှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲကိစ္စလူခွင့်ရေးကိစ္စတွေနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေကိုအမြင့်ချင်းဖလှယ်ပြီးဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းဆက်သွယ်ဆုံတန်းထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံကိုပြောပြပေးမှာပါခင်ဗျာ
အာရှ၅နိုင်ငံကိုခီးထွက်နေတဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာ AB လ၁ရက်နေ့နေ့လယ်ပိုင်းကသမရဦးသိန်းစိန်ကိုနေပြည်တော်ကသမရအိမ်တော်မှာတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲအကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုအခုလိုရှင်းပြပါဗျာသမရဘက်က
တော့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲနေတဲ့ကိစ္စတွေကိုကျွန်တော်တို့ရှင်းပြပါတယ်ဟုတ်ပဲဒီပဲကျွန်တော်အပြာနာဆွေးနွေးတဲ့ကိစ္စတွေကတော့လူခွင့်ရေးကိစ္စအဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးကိစ္စဒေတာတွင်းလုံခြုံရေးကိစ္စပြီးလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာယင်းနှိမ့်ညံမှုနဲ့နောက်ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေအနေတွေပေါ့အဲ့ဒါနဲ့ပတ်သက်လို့တော့အပြာနာဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာနန်စီပလိုစီတယောက်တည်းမဟုတ်ပဲနဲ့အဲလိုက်လာတဲ့လွတ်တော်ကိုယ်စားလှယ်၃ဦးပါလေအဲတမရာကြီးတို့သူတို့သိကျင်တဲ့ကိစ္စလေးဒီမင်းမြန်ပြတော့မှအပြန်လာဆွေးနွေးခဲ့ပါတယ်။ချုပ်ကြည့်လိုက်တော့လွတ်လပ်ပွင့်လေးပြီးတော့မှအမြင့်ချင်းဖလှယ်နိုင်တဲ့ဆွေးနွေးပွဲလို့ပြောလို့ရပါတယ
်။မြန်မာစစ်တပ်နဲ့အမေရိကန်စစ်တပ်ပူးပေါင်းဆောင်ရွက်ရေးကိစ္စမျိုးတွေရောဆွေးနွေးဖြစ်ပါလား
။အဲဒေသတွင်းလုံခြုံရေးဆွေးနွေးတဲ့အခါမှာတော့ရည်ညွှန်းပြောဆိုတာတော့ရှိပါတယ်။ဒါပေမဲ့တိုက်ရိုက်ခေါင်းစဉ်တစ်ခုတည်းကိုဆွေးနွေးတာမျိုးတော့မဟုတ်ပါဘူး။
သူတို့အနေနဲ့ကမြန်မာနိုင်ငံအခုသွားနေတဲ့လမ်းကြောင်းပေါ်မှာဘာတွေစိုးရိမ်မှုရှိလဲခင်ဗျ။
ဟုတ်တယ်ကောဗျာတချို့ကတော့ဟိုပါဝါရှင်တန်မှာသွားပြီးပြောနေတာဒီသတင်းမီဒီယာတချို့မှာပါလာတော့နေသူတို့ကစိုးရိမ်မှုတွေတော့ရှိပါဒါပေမဲ့အရင်ကြီးတော့ဒီညွှန်ပြောတာမရှိဘူးတမန်တော်ကြီးကတော့ဗာပြောလဲဆိုတော့မြန်မာနိုင်ငံဟာသွေးကူးပြောင်းတဲ့နိုင်ငံတစ်ခုမှာဖြစ်နေဖြစ်တာရှိတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဒါပေမဲ့မြန်မာနိုင်ငံဟာတခြားနိုင်ငံနဲ့ဆိုင်ကြိုတွဲရတဲ့စိန်ခေါ်မှုတွေကိုပို့ပြီးတော့မှကောင်းကောင်းမွန်မွန်ကင်တွယ်နိုင်တယ်ဆိုတာကိုကျွန်တော်ပြောတယ်နောက်တစ်ခုကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အဲ့ဒါ activist ရေပြောတာတခုလည်းနဲ့ဘယ်ဟောင်းမှမသုံးပြပါနဲ့ကိုတိုင်းလာကြည့်ကိုတိုင်းလေ့လာပြီးတော့မှတရင်အချက်လက်တွေကိုကြွေးပြားခြားနားတဲ့နေရာတွေကနေကြာယူပြီးတော့မှသုံးပြပါဒ ပြီးရင်ခုလိုမျိုးလာပြီးလေတာဟာအဲ့လိုမျိုးသတင်းချက်လက်စုံလင်စေဖို့အတွက်အထောက်အကူပြတဲ့အတွက်ကြောင့်မလို့ကျွန်တော်ကကြိုးဆိုပါတယ်လို့ပြောခဲ့ပါတယ်
။ဟိုတပိတ်မှောက်တဲ့ចောင်းသားရဲ့အရေးကိစ္စအကင်တွယ်တာနဲ့ပတ်သက်ပြီးတော့ဒီနန်စီပလိုစီရိုဘက်ကသမရာကြီးကိုတခုမှပြောဆိုတာရှိပါလား
။အားလို့ចောင်းသားရဲ့ကိစ္စနဲ့ပတ်သက်လို့တော့ဗျာအများဆုံးပြန်လို့ပေးနိုင်လိမ့်မယ်လို့မျှော်လင့်တယ်ဆိုတာမျိုးပဲပြောပါတယ်။တောင်းဆိုတာမျိုးမရှိပါဘူး
။သမရာကြီးဘက်ကရောဘယ်လိုပြန်ဖြေတာရှိပါလဲ။
ကျွန်တော်တို့တော့အားလုံးကိုကျွန်တော်တို့ဥပဒေနဲ့ညီကိုက်တို့ဆောင်ရွက်သွားမယ်လို့
ပါပဲ။ပြန်ကြားရေးဝန်ကြီးဦးရဲ့ထုတ်ဖြေကြားသွားတာပါ။နန်စီပလိုစီနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာအခုလိုနေပြည်တော်မှာသမရနဲ့မတွေ့ဆုံခင်လူမှုအခြေပြုလူမှုအဖွဲ့အစည်းခေါင်းဆောင်6ဦးနဲ့ရန်ကုန်မြို့အမေရိကန်တန်ယုံမှာဒီကနေ့မနေ့ဆယ်နှစ်လောက်ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့သူကြားမဒန်းတူညီမကြီးကိုရဲ့အဖွဲ့ဦးဆောင်သူမတ်မေစပယ်ဖြူကသူတို့ဆွေးနွေးချက်တွေကိုပြောပြပါတယ်။
သူတို့ကတော့အခုလက်ရှိကျွန်တော်တို့ civil society အနေနဲ့ concern ရှိတဲ့အရာတွေပေါ့နော်။ဟိုအဲ့ဒါတွေကိုသူတို့သိကြပါတယ်ပေါ့။ကျွန်မကတော့အဓိကပြောတာကတော့လက်ရှိမှာလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့မှလှုပ်ရှားလှုပ်ဆောင်နေတဲ့သူတွေရဲ့ security ကိုကျွန်တော်တို့အထူးသဖြင့် concern ဖြစ်တယ်လို့တော့ကျွန်မကအဲ့ဒါလေးကိုကျွန်မနံပါတ်1အနေနဲ့ပြောဖြစ်တယ်။အားကြောင့်လဲဆိုတော့အခုကဟို uniform တွေကိုပဲကျွန်တော်တို့ကတောက်နေရတာမဟုတ်ဘူးပေါ့နော်။ဘယ်သူမှမသိတဲ့ဘယ်မှမသိတဲ့လူတွေရတယ်ကျွန်တော်တို့အန္တရာယ်ပြုနိုင်တယ်ဆိုတာကအခုဒီလက်တော်မှာဖြစ်သွားတဲ့အဖြစ်အပျက်တွေကစက်တွေဖြစ်တယ်ပေါ့နော်ဒီလက်ပတ်နီတာဝန်ဆိုပြီးတော့မှလုပ်ထားတဲ့သူတွေကဒီပြည်သူလူထုကိုဖမ်းပိုင်ခွင့်ရှိတယ်ဈိုင်းနဲ့ပိုင်ခွင့်ရှိတယ်ဆိုတဲ့အရာဒီဒါဟာအမတန်မှစိုးရင်ကြာဆက်ဖြစ်တယ်ပေါ့
အမေရိကန်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီဦးဆောင်တဲ့အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ထဲမှာလွှတ်တော်စွမ်းအင်နဲ့ကုံသွယ်ရေးတရားစီရင်ရေးဗန္ဓာရေးတယံဇာတာနဲ့လက်နက်ကင်တပ်များဆိုင်ရာကောမဒီတွေရဲ့ကိုယ်စားလှယ်တွေလည်းပါဝင်ကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးသွားတာပါအခုတော့ဖန်စီကန်ចောင်းသားတွေအရေးနောက်ဆက်တွဲအခြေအနေကိုတင်ပြလိုပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကက်ကွက်တဲ့တပိတ်မောက်ចောင်းသားတွေကိုအကြမ်းဖက်ဖန်စီတာထောင်တွင်းအကျဉ်းချထားတာအပါအဝင်ပုံမှန်တွေတက်ပြီးတရားစွဲဆိုနေတာဟာလေးဝင်ဆိုင်သဘောတူညီချက်ကိုချိုးဖောက်ရာရောက်တဲ့အတွက်ပါဝင်လက်မှတ်ထိုးထားတဲ့အစိုးရလွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့လေးဝင်ဆိုင်သဘောတူညီချက်ကိုလေးစားလိုက်နာဖို့ NNER ကတောင်းဆိုလိုက်ပါတယ်လေးဝင်ဆိုင်ဂရီကဝက်ကိုလေးစားသောအပြင်ဖန်စီခံចောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကမြစ်တာရက်ခံပါတယ်ဒီအကြောင်းအပြည့်စုံကိုမဆုမုံကပြောပြပေးမှာပါခင်ဗျာ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အစိုးရလွှတ်တော်ပညာရေးစနစ်ပြုမြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့တပိတ်မောက်ចောင်းသားတွေပါဝင်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့က2015ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဝင်းထဲမှာကျင်းပခဲ့တဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲရဲ့သဘောတူညီချက်ပူးတွဲထုတ်ပြန်ချက်ပါဝင်သူចောင်းသူចောင်းသားများနဲ့အားပေးထောက်ခံကူညီသူများကိုတပိတ်နဲ့ပတ်သက်ပြီးတော့အရေးယူခြင်းမပြုရဆိုပြီးတော့သဘောတူညီခဲ့ကြတာဖြစ်ပါတယ်ဒီလေးပွင့်ဆိုင်သဘောတူညီချက်အရာငြိမ်းချမ်းစွာတပိတ်မောက်ဆန္ဒပြနေခဲ့ကြတဲ့ကျောင်းသူကျောင်းသားတွေနောက်တပိတ်ကိုထောက်ခံအားပေးကူညီတဲ့ဝင်းရံအင်အားစုတွေကိုဖိအားပေးချင်းချောက်တာအကြမ်းဖက်ဖြိုခွင်းအရေးယူတာတွေမလုပ်ပါဘူးဆိုပြီးတော့အစိုးရဘက်ကရောလွှတ်တော်တာဝန်ရှိတဲ့သူတွေကိုယ်တိုင်လက်မှတ်ရေးထိုးခဲ့ပေမဲ့လို့အခုလိုမျိုးလက်ပန်းကျောင်းသားတပိတ်ကိုအကြမ်းဖက်ဖြိုခွဲယုံနာမကတပိတ်မောက်ကျောင်းသူကျောင်းသားတွေကိုတာယာဝတီအချင်းအောင်ထဲဖမ်းဆီးထိန်းသိမ်းပြီးတော့ပုံမှန်မျိုးစုံတက်တရားစွဲဆိုနေတဲ့အပေါ်မှာနိုင်ငံတော်သမ္မတဦးသိန်းစိတ်အပါအဝင်အဲ့ဒီလေးပွင့်ဆိုင်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အစိုးရလွှတ်တော်တာဝန်ရှိတဲ့သူတွေစီကိုပါဒီလေးပွင့်ဆိုင်သဘောတူညီချက်ကိုလေးစားလိုက်နာဖို့ NNER အနေနဲ့အလေးအနက်တိုက်တွန်းတောင်းဆိုနေပါတယ်လို့ NNER ကဒေါက်တာသိန်းလွင်က VOA မြန်မာပိုင်းကိုပြောပါရယ်
ဟုတ်တယ်ကျွန်တော်အဲ့ဒါပဲကျွန်တော်ထပ်စာပြောနေတယ်ဒီကျောင်းသားတပိတ်မောက်ဆန္ဒပြတယ်နဲ့ပတ်သက်လို့ရည်ယူခြင်းဖိုင်းစီခြင်းမရှိပါဘူးဆိုပြီးတော့သဘောတူခဲ့တယ်အဲ့ဒါကိုလက်မှတ်လည်းထိုးထားတယ်အစိုးရဘက်ကတာဝန်ရှိတဲ့သူတွေကတော့တော်တော်တာဝန်ရှိတဲ့သူတွေကဒေသဆိုင်မှာလက်မှတ်ထိုးထားတယ်အဲ့ဒါကိုဒေသဆိုင်သဘောညီချက်နဲ့မကိုက်ညီနိုင်တဲ့ဖိုင်းစီတာဒီလုပ်နေတဲ့ဆိုတော့ကျွန်တော်တို့ထောက်ပြနေပါကျွန်တော်တို့အဲ့ဒီလေကကျွန်တော်တို့စာတွေပို့တယ်ဥလားထုံးလို့ကြည်လဲပို့တယ်တွတ်တော်ပဲလဲပို့တယ်ဒီကျော်ဝါသံနိုင်ငံတော်သမရစီလဲပို့တယ်ဒီပွင့်ဆိုင်တော်မှာသဘောတူညီချက်ရှိတယ်မဖောက်ပါဘူးလို့ပြောထားတယ်အဲ့ဒါကိုကျွန်တော်တို့ပို့ပါကျွန်တော်တို့ဘောပြောတတ်တော့ကြားနာပွဲတုန်းကလည်းထည့်တော်ဒါပေမဲ့ဘာမှအကြောင်းပြန်တာမရှိပါ
ဘူး။လေးပွင့်ဆိုင်သဘောတူညီချက်ကိုလေးစားလိုက်နာဖို့နဲ့ထောင်တွင်းမှာအကျဉ်းချထားတဲ့အကျန်းဖက်ဖန်းစီထိန်းသိမ်းခံတပိတ်မောက်ကျောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အပါအဝင်အကျန်းဖက်ဖြိုခွင်းမှုအတွင်ထိခိုက်ဒဏ်ရာရခဲ့တဲ့ကျောင်းသူကျောင်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေကိုပါအရေးတကြီးဆောင်ရွက်ပေးပါလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အနေနဲ့တောင်းဆိုပါတယ်လို့အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးတူတာကလည်းမြစ်တာရက်ခံပါတယ
်။ဒါကျွန်တော်တို့ပေါ့နော်ဦးလက်ထုံးတဲ့ဒါတရင်းလာတဲ့မှာတရားဝင်ပြောပြီးတာပေါ့နော်။အာဟိုသူတို့အရေးမကြီးဘာညာဆိုတော့လက်မှတ်ထိုးပြီးကြ
ဒီလိုမျိုးဟိုကလောက်တာဘောနော်ဟိုကျွန်တော်တို့ကလည်းဒါကိုလုံးဝလက်ခံနိုင်စရာမရှိဘူးဘောနော်ဟိုဒါဝင်းကြီးတယောက်ရဲ့စကားဆိုတာမျိုးဟိုတီးရတယ်လေဟိုအစိုးရခွဲကြီးရဲ့စကားဘောနော်အဲ့လိုမတီးရနဲ့ဒီလိုကြီးဖမ်းဆီးနေရဆိုတော့လုံးဝလက်မခံဘူးဘောနော်အဲ့တော့လောလောဆယ်ချက်ချင်းချင်းချက်မရှိလို့ဘေးဘူးလို့တော့လူတာဘောနော်ဒီလိုမျိုးအကုန်လုံးကဖက်ဖက်ကယူရင်းနေတဲ့အတိုင်းကြီးရ90လုံးပြက်စီးနေတဲ့အတိုင်းကြီးအခုကျောင်းသားတွေကလည်းတူတာဝန်ကြီးအောင်သူလုပ်တယ်အဲ့လုပ်တဲ့အကိစ္စကိုအခုဒီလိုမျိုးဖမ်းကြည့်ရတော့လက်ခံနိုင်ကြမရှိဘူးနော်အဲ့တော့ကျွန်တော်တို့အနေနဲ့မြစ်တရရခံနေတာတော့ကျွန်တော်ချက်ချင်းလုပ်ပေးဖို့လို့ပေါ့နော်ချွင်းချက်မရှိပေါ့နော်တမရအနေနဲ့ဒါကိုလုံးဝဟိုချက်ချင်းလုပ်ပေးဖို့လို့ကျွန်တော်တို့တောင်းဆိုလိုပါတယ်ဗျာဟုတ်ကဲ့
ဒါအပြင်မနေ့ကမတ်လ31ရက်နေ့ညနေပိုင်းတုန်းကလည်းတနင်္ဂနွေလုံးအပြည့်ခတ်ရက်စည်ရီမူကျန်းသဘောတူညီချက်ရခဲ့တဲ့အထိမ်းအမှတ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်နေတဲ့တမရအပါဝင်ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့တို့ညစာစားပွဲကျင်းပနေချိန်အတွင်းမှာမြမငြိမ်းချမ်းရေးစင်တာရှေ့မှာဒီမိုကရေစီပညာရေးဥဆောင်တပိတ်ကိုအကြမ်းဖက်ဖြိုခွင်းမှုဆန့်ကျင်ကန့်ကွက်ကြောင်းနဲ့အထိမ်းသိမ်းခံတပိတ်မောက်ကျောင်းသူကျောင်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့ကိုဆန္ဒပြသူတချို့စုဝေးပြီးတော့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါအပြင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုလိုလားသောကျောင်းသူကျောင်းသားတွေကတမရအပါဝင်တိုင်းရင်းသားခေါင်းဆောင်တွေကိုလည်းအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးတော့တောင်းဆိုခဲ့ကြပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တရာရှိမြန်ခင်ဗျာအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုတင်ဆက်ပေးရမယ်ကင်းပြည်နယ်မြဝတီမြို့ဘက်ကတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့အီရန်နိုင်ငံသားတဦးကိုမြန်မာရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးရမှာဗီဇာမပါဘဲဝင်ရောက်လာတာဖြစ်လို့လူဝင်မှုကြီးကြပ်ရေးအဥပဒေပုံမှန်ဖြစ်တဲ့73/1နဲ့အမှုဖွင့်ထားတယ်လို့ဆိုပါရယ်ဒီအကြောင်းပြေဆုံးကိုထိုင်းမြန်မာနယ်စပ်က VOA သတင်းတောက်မဲအီမာကပေးပို့ထားပါရယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့အမှတ်4ရပ်ကွက်မှာရှိတဲ့တက်ခုတ်ကန်တစ်ခုမှာပြည်ဝင်ခွင့်ဗီဇာမပါဘဲဝင်ရောက်လာတဲ့အီရတ်နိုင်ငံသားတဦးကိုမြဝတီမြို့လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖမ်းဆီးထားကြောင်းမြဝတီရဲစခန်းကတာဝန်ရှိရဲဝန်ထမ်းတဦးကအခုလိုပြောပါတယ်
။ဟုတ်တယ်ဗီဇာမရှိဘဲဝင်လာတာလေ။ဟောလာဝကာ73ပေါ့ကျွန်တော်တို့လာဝကာဥပဒေပုံမှန်73တည်းလေ။ဒါက52နှစ
်။အသေးစိတ်အချက်လက်တွေနဲ့ပတ်သက်လို့တော့တာဝန်ကျရဲဝန်ထမ်းကပြောကြားခြင်းမရှိပါဘူး။နိုင်ငံကလက်မှတ်ပါပေမဲ့မြန်မာပြည်ထဲဝင်ရောက်ဖို့အတွက်ဗီဇာမပါရှိတာကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်73ရနေဆက်ဖြတ်ကျော်မှုနဲ့အမှုဖွင့်ပြီးဖမ်းဆီးထားတယ်လို့သိရပါဗျ။လက်ရှိမှာတော့စစ်ဆေးနေဆဲဖြစ်ပြီးအီရတ်နိုင်ငံမြို့တော်ဘဂဒက်မှာနေထိုင်သူဖြစ်ကြောင်းသိရပါဗျ။မြဝတီမြို့ရွှေဆိုင်တဲခိုကန်းကိုမြန်မာပြည်အတွင်းပိုင်းကရောက်ရှိလာတာဖြစ်တယ်လို့လည်းမြဝတီမြို့ကတချို့ကတော့ပြောပါဗျ
။ဘာမှမပါခွန်တလုံးမပါတယ်။တက်လာတာအောက်ကတက်လာတယ်လို့ပြောတယ်။ဒီဘက်ကကူတာမဟုတ်ဘူး။ဆိုင်ကကူတာမဟုတ်ဘူး။ဒီဘက်ကပဲ။ကိုကိုမှာကားကြီးသုံးတယ်နော်။ကားကြီးသုံးလို့ကိုကိုကညီဆိုင်ကနေတက်တယ်ကားနဲ့တက်တယ်လို့ပြောရတော့ဘယ်ဒီကနေလာလို့ကာနာဒီရောခုကောင်ရောစားဆက်ရင်တက်ပါလိမ့
်မယ်။နေဆက်ဖြစ်တာကြောင့်နိုင်ငံသားများဝင်ထွက်သွားလာလဲပတ်မှုတွေရှိနေပြီးညဤတဲခိုတာမျိုးတွေရှိရင်တော့အထောက်အထားမပြည့်စုံရင်ဖမ်းဆီးတာတွေတော့အရင်တည်းကရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းတရားမဝင်ဝင်ထွက်သွားလာနေတဲ့နိုင်ငံသားတချို့ကိုဖမ်းဆီးစစ်ဆေးခဲ့တာရှိခဲ့ပါတယ်ရှင်
။မိမသတင်းပေးပို့သွားတာပါခင်ဗျာ။ဒီကနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုဆက်လက်ပြီးနိုင်ငံကသတင်းဆောင်မတပုတ်ကိုတင်ဆက်ပေးရမယ်။အင်းနီချင်းထိုင်းနိုင်ငံအကြောင်းမှာထိုင်းဘီရင်အနေနဲ့လာနေချီကြာလာတဲ့ထိုင်းဆေးဥချိုရီဥပဒေအစွန်းသက်ဖို့ခွင့်ပြုမိန့်ပေးတော့မယ်အလားလာရှိနေပါတယ်။ဒါပေမဲ့အခုလိုဆေးဥချိုရီဥပဒေအစွန်းသက်လိုက်တာကြောင့်အခြေအနေတွေပြန်ကောင်းလာမှာမဟုတ်လို့ဝမ်းသာစရာမဟုတ်ဘူးလို့အများကတော့သုံးသပ်နေကြတာပါ။ဒီအကြောင်းစတီးဗ်ဟာမန်ဘန်ကောက်ကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။ဆေးလာကြာလာပြီဖြစ်တဲ့ထိုင်းနိုင်ငံဆေးဥချိုရီဥပဒေအစွန်းသက်မှာကိုဝမ်ပန်းတာအခုလိုမကြိုးစိုးနိုင်တာကဒီစေုပ်ချုပ်ရေးဥပဒေကိုဖွဲ့စည်းပုံဥပဒေအခန်းအစ်တစ်ခုနဲ့အစားထိုးလိုက်မှာဖြစ်ပြီးဒီဥပဒေအနေနဲ့လက်ရှိစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာကိုငကိုထက်အာဏာတွေပို့ပေးလိုက်မှာဖြစ်တာကြောင့်ပါလို့ဥပဒေကျွမ်းကျင်သူတွေနဲ့လူ့အခွင့်အရေးဆောင်ရွက်သူတွေကထောက်ပြလိုက်ကြပါတယ်။တကယ်တော့ထိုင်းနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ပြင်းထန်တဲ့ဝေဖန်မှုတွေလုပ်လို့မရှိပါဘူး။ဒါပေမဲ့အခုတော့ဒီကော်မရှင်ကအခုလိုစေုပ်ချုပ်ရေးဥပဒေကိုအစားထိုးမဲ့ကြားဖြတ်ဖွဲ့စည်းပုံအခန်း44ကြောင့်လက်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်အကျွမ်းမဲ့အာဏာရသွားတော့မယ်လို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။မနှစ်ကမေလထိုင်းနိုင်ငံမှာအာဏာသိမ်းမှုဖြစ်ပြီးကတည်းက ပုံမှန်ဖွဲ့စည်းပုံဥပဒေကိုဖျက်သိမ်းခဲ့ပြီးဒီကြားဖြတ်ယာယီဖွဲ့စည်းပုံဥပဒေနဲ့စစ်တပ်ကအုပ်ချုပ်လာခဲ့တာပါအခုလိုကြားဖြတ်ဖွဲ့စည်းပုံဥပဒေအခန်း44နဲ့စစ်အုပ်ချုပ်ရေးကိုအစားထိုးတာကြောင့်စစ်ကောင်းဆောင်တွေအာဏာပိုရသွားလိမ့်မယ်လို့ပြောနေတာကို Human Rights Watch ကနိုင်ငံတကာလူ့ခွင့်ဆောင်ကြီးအဖွဲ့ကထိုင်းနိုင်ငံဆိုင်ရာသုတေသီစုနိုင်ဖာဆွတ်ကသဘောတူလိုက်ပါတယ
် allow General Prayut Prime Minister and the junta leader to consolidate powers in his hands.
ဒီဥရေသေးကြောင့်မလို့ဝန်ကြီးချုပ်လည်းဖြစ်စစ်အုပ်စုခေါင်းဆောင်လည်းဖြစ်တဲ့ဗိုလ်ချုပ်ကြီး Prayut လက်ထဲကိုအာဏာတွေပို့ပေးလိုက်မှာပါသူအနေနဲ့ဘယ်သူမှမဆိုဘာလို့ဖို့ပဲဖြစ်ဖြစ်ဒါမှမဟုတ်ဘာမှမလုပ်ဖို့ပဲဖြစ်ဖြစ်ချက်တလို့အမိန်ပေးနိုင်တဲ့အထိအာဏာရှိသွားမှာဗျအဲ့တော့သူ့မှာအဆုံးစွန်သုံးနိုင်တဲ့အာဏာတွေရသွားမှာပေါ့လေဒါကအကန့်အသတ်မရှိပေးအပ်မဲ့အပြန်အလှန်ထိန်းချုပ်မှုရှိမှမဟုတ်တော့တဲ့အာဏာမျိုးဗျဒါကြောင့်သူ့လုပ်ရတဲ့အတွက်လုံးဝအပြစ်ပေးအရေးယူလို့မရတော့ပဲသူလုပ်ချင်တာလုပ်သွားဝင်ရမယ်လေ
ဒါပေမဲ့လွန်ခဲ့တဲ့ဆယ်လတုန်းကထိုင်းကြီးတဲ့ဦးစီးချုပ်အနေနဲ့အာနာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းပရယုတ်ကတော့အခုလိုရလာမဲ့အာနာသစ်ကိုတာဝန်ခံမှုနဲ့အတူကျင့်သုံးသွားမှာပါလို့ကတိပေးလိုက်ပြီးအမှားမလုပ်ခဲ့သူတွေအတွက်စိုးရင်စရာမရှိဘူးလို့ထုတ်ပြောခဲ့ပါတယ်ဒါပေမဲ့ဝင်းချုပ်ပရယုတ်ကဆက်ပြီးအရင်လိုဖြစ်ခတ်မှုတွေဖြစ်လာပြီးထိမနိုင်သိမရဖြစ်လာပြန်ရင်တော့ချက်ချင်းဖန်စီပြစ်ဖို့အမိန်ပေးသွားမှာဖြစ်တယ်လို့ပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကစုနိုင်ကလည်းဝင်ကြီးချုပ်အနေနဲ့အခုလိုတာဝန်ခံမှုနဲ့လှုပ်ဆောင်သွားမယ်လို့ကတိပေးနေပေမဲ့ဒီကြားဖြတ်ဖွဲ့စည်းပုံကြောင့်လူခွင့်ရေးအခြေအနေတွေတိုးတက်လာဖို့ဘလို့မှမြင်ကြည့်လို့မရဘူးလို့တုံ့ပြန်လိုက်ပါတယ
်။ Under Section 44 orders will be issued.
ဒီဖွဲ့စည်းပုံဥပဒေအခန်း44အောက်မှာစစ်တပ်အနေနဲ့အတိုက်အခံတွေကိုဖန်စီထိန်းသိမ်းလာပြီးစစ်ဘက်ထိန်းသိမ်းစခန်းတွေမှာခုနှစ်ရက်အထိအဆက်အသွယ်ဖြတ်တောက်တာတွေလုပ်ဖို့အမိတွေထုတ်သွားပါလိမ့်မယ်ဒီလိုအခြေအနေကလက်ရှိစစ်အုပ်ချုပ်ရေးအောက်မှာလက်ရှိဖြစ်နေတာတွေနဲ့ဘာမှကွာသွားမှာမဟုတ်ဘူးဗျ
တကယ်တော့ထိုင်းနိုင်ငံမှာဒီတစ်ခါအာဏာမသိမ်းခင်နှစ်ရက်ကြိုထုတ်ခဲ့တဲ့ဒီစစ်အုပ်ချုပ်ရေးကိုအဆုံးသတ်ဖို့နိုင်ငံတကာတန်တမာအတိုင်းဝန်ကဖိအားတွေပေးလာခဲ့ပါတယ်ထိုင်းစစ်ကောင်စီဦးဆောင်တဲ့အစိုးရဘက်ကတော့အမျိုးသားပြဿနာတွေကိုအ мян ကင်ကြွယ်ဖြေရှင်းရမှာလူခွင့်ရေးမထိခိုက်စေအောင်အတွက်ပဲဒီကြားဖြတ်ဥပဒေအခန်း44ကိုကျင့်သုံးသွားမှာဖြစ်တယ်လို့ကာကွယ်ပြောဆိုလာခဲ့ပါတယ်တကယ်တော့ထိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုတွေတတိယတန်းကြီးဖြစ်ခဲ့ရမှာမနှစ်ကဖြစ်ခဲ့တဲ့ဒီနောက်ဆုံးအာဏာသိမ်းမှုဖြစ်ခဲ့တာကတော့ရွေးချယ်ခံရင်လက်ရှင်နာဝတ်အစိုးရကိုကန့်ကွက်သူတွေအနေနဲ့လမ်းမပေါ်ဆန္ဒပြခဲ့ရမှာအကြမ်းဖက်မှုတွေတစ်ခါတည်းဖြစ်လာခဲ့ပြီးမှာပါတကယ်တော့ထိုင်းနိုင်ငံမှာ2001ခုနှစ်တည်းကရွေးကောက်ပွဲတိုင်းမှာအနိုင်ရလာခဲ့တဲ့ရှင်နာဝတ်မိသားစုရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကိုထိုင်းစစ်အုပ်စုအနေနဲ့လုံးဝဖယ်ရှားပစ်ဖို့တန်ဋိဌာန်ချလာခဲ့တာဖြစ်ပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်အနေနဲ့2006ခုနှစ်စစ်အာဏာသိမ်းမှုမှာဖြုတ်ချခံခဲ့ရပြီးသူ့ညီမရင်လက်ရှင်နာဝတ်ကတော့မနှစ်ကအာဏာသိမ်းမှုမှာဖြုတ်ချခံခဲ့ရတာပါ။ဝန်ကြီးချုပ်ဟောင်းတက်ဆင်အနေနဲ့2008ခုနှစ်မှာအာဂရီလိုက်စားမှုနဲ့တရားစွဲခံရပြီးပြည်ပမှာတင်းရှောင်လာခဲ့ချိန်မှာညီမရင်လက်ကတော့လက်တလောနိုင်ငံတဲမှာရာဇဝတ်ပြစ်မှုဆွဲချက်တွေနဲ့တရားရင်ဆိုင်နေရပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးကိုဝင်းမင်းကပြောပြပေးသွားတာပါသောတာရှင်များခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီအင်တာနက်ဆာမျက်နှာ website လေးစာကတော့ www.bamis.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နှထောင်လို့ရပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လေးစာအပြင် VOA Facebook Twitter နဲ့ YouTube ဆာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာ VOA ကိုသောတာရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်တချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2392318555ဖြစ်ပြီး fax နံပါတ်ကတော့2392318555ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါခင်ဗျာ VOA American တန်ကနေဧပြီလ10ရက်ပုံတုံးနေ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပ
ါဂျီနီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီ Phosphorus ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေဒီရဟန်းတန်ဃာတွေမှာမီးဆွဲလောင်
ဒါကတော့လက်ဘရောင်းတောင်အရေးခင်မှာအာနာပိုင်ဒီဘက်ကအင်အားအလွန်ကျွန်းသုံးနှိမ့်နှင်းခဲ့တဲ့အကြောင်းရှေ့နေကြီးဦးအောင်သိန်းနဲ့မီးမြန်ထားတဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ဒီအကြောင်းပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်မြမတခွင်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီပတ်တွင်ကျင်းပခဲ့တဲ့ပြန်ကြားရေးဝန်ကြီးတက်ရောက်တဲ့ IPI ကိုသတင်းတောက်တွေဆန္ဒပြခဲ့တဲ့အကြောင်းနောက်ဒီမတ်စုပုံချစ်ရဲ့တိုက်ခန်းပြန်သိမ်းမှုနဲ့ပတ်သက်တဲ့အကြောင်းအရာတနိုင်ငံလုံးအပြစ်ရစေးစာချုပ်မူကြမ်းလက်မှတ်ထိုးတဲ့အကြောင်းတွေကိုတင်ပြထားပါရယ်မိန်ခိုင်ဦးရေးသားတင်ပြထားတာကိုကိုဇော်ဝင်းလိုင်ကအကူအညီတင်ဆက်ပေးထားပါရယ်ခင်ဗျာ
ဒီတစ်ပတ်အတွင်းမြန်မာမီဒီယာတွေပေါ်မှာသတင်းသမားတွေကိုသတင်းယူနေစဉ်ရိုက်နှက်ဖမ်းဆီးကြတာတွေနဲ့ပတ်သက်လို့ကန့်ကွက်ကြောင်းစာမျက်နှာအမဲတွေနဲ့ဖော်ပြချက်တွေကိုတွေ့ခဲ့ရပါတယ်။ဂျာနေတိုက်တွေကအဲ့ဒီလိုအမဲရောင်စာမျက်နှာတချို့နဲ့ကန့်ကွက်ခဲ့ကြသလိုပြန်ကြားရေးဝန်ကြီးတက်ရောက်ခဲ့တဲ့နိုင်ငံတကာမီဒီယာညီလာခံမှသတင်းသမားတချို့လည်းကန့်ကွက်ဆန္ဒပြခဲ့တဲ့သတင်းဟာအရင်သတင်းဘက်ကမီဒီယာတွေအပေါ်မှာဦးစားပေးဖော်ပြခဲ့တဲ့သတင်းတစ်ပုဒ်လည်းဖြစ်ခဲ့ပါတယ်။နိုင်ငံတကာမီဒီယာညီလာခံအတွင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်မင်ကွန်းပြောနေတော့မှာသတင်းသမားတဦးကသတင်းသမားတွေကိုရိုက်နှက်ခြင်းဖန်စီထောင်ချခြင်းရက်ဆိုတဲ့ sign board ကိုမြောက်ပြီးဆန္ဒပြခဲ့ပါတယ်။ဒီလိုဆန္ဒပြခဲ့တာကြောင့်နိုင်ငံတကာသတင်းမီဒီယာတွေဘက်ကအာရုံစိုက်မှုကိုရခဲ့တယ်လို့ဒီလိုဆန္ဒပြတာဟာမြန်မာမီဒီယာလောကပွင့်လင်းလာတာကိုပြသလိုက်တာပဲလို့ပြန်ကြားရေးဝန်ကြီးက Facebook မှာပြန်လည်ရေးသားခဲ့ပါတယ်။ပြန်ကြားရေးဝန်ကြီးအဲ့လိုပြောတဲ့အတိုင်းတကယ်ကောမြန်မာမီဒီယာလွတ်လပ်ပါပြီလား။ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာညီလာခံအတွင်းမှာဆန္ဒပြခဲ့တဲ့အလို့သတင်းတော့ကိုစိုးရာဇာထွန်းကအခုလိုပြောပါတယ်
ဖက်ဖက်ကကြီးပဲကပါအလုံးနေမယ်အစိုးရဖက်ကိုဘယ်လိုမှတုတ်ပြန်လို့မရအောင်ကျွန်တော်တို့မီဒီယာကိုပညာသားပါပါနဲ့ဟိုတုတ်ပြန်မှုတွေပေးနေမယ်ဆိုရင်တော့ကျွန်တော်တို့ညွန်မှန်းတဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုတာဟာဒီအစိုးရတက်ပထမတက်တန်း9နှစ်အတွင်းမှာဘယ်တော့မှရလာမှာမဟုတ်လို့ရှေ့လျှောက်လာမယ်အစိုးရတက်မှာလည်းဘယ်လိုအချိန်နေမှရလာမယ်လို့မမြင်ပါဘူးခင်ဗျအဲ့တော့ဥရထုတ်အနေနဲ့ဒီလိုတုတ်ပြန်မှုကိုဟိုလုံမဲ့အစားကျွန်တော်တို့ဘယ်လိုလုံမဲ့ဆိုရဲဂတိကိုဖို့ဟိုအများကြီးပေးဟုတ်လို့ပါတယ်အခုလည်းသူပြီးခဲ့ပါတယ်ဒီဒီ International Press Institute ကလုပ်တဲ့ဒီ Media Conference ပွဲမှာသူပြီးခဲ့ပါတယ်ပြီးခဲ့တော့ညာလည်းပဲကျွန်တော်ကဒါကိုတော့ယုံလို့မရပါဘူးယုံလို့မရတော့မီဒီယာသမားတယောက်အနေနဲ့ဒီဖြစ်စဉ်ကိုယ်နိုင်ငံကဒီမီဒီယာအပြောင်းအလဲဖြစ်စဉ်ကိုကြည့်ချင်းအပြင်လုံးဝမယုံကြည်ဘူးဆိုတာကျွန်တော်ကတော့ရဲရဲကြီးပြောရဲပါတယ်ခင်ဗ
ျနောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့မတ်စုပုံချစ်ကိုအစိုးရကနေထိုင်ဖို့ခွင့်ပြုထားတဲ့တိုက်ခန်းကိုပြန်လည်သိမ်းယူလိုက်တဲ့ကိစ္စပါအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြတဲ့ကျောင်းသားတပိတ်မှာပါဝင်လို့ဆိုတဲ့အကြောင်းပြချက်နဲ့မတ်စုပုံချစ်ကိုအစိုးရကနေထိုင်မှုပေးထားတဲ့တိုက်ခန်းပြန်လည်သိမ်းယူလိုက်တဲ့ဆိုတဲ့သတင်းကဒီတစ်ပတ်မီဒီယာတွေပေါ်မှာအငင်းပွားပွေရာတွေ့ရှိခဲ့ရပါတယ်။ပြန်ကြားရေးဝန်ကြီးကတော့အဲ့ဒီလိုပြောဆိုမှုတွေဟာမမှန်ကန်ဘူးဆိုပြီးပြန်လည်ဖြေရှင်းခဲ့ပါတယ်။ဌာနရဲ့ဝန်ထမ်းတိုးချဲ့နေရာချထားမှုကြောင့်နေရာဖယ်ပေးဖို့အကြောင်းကြားတာဖြစ်တဲ့ဆိုပေမဲ့မတ်စုပုံချစ်အနေနဲ့အခုအချိန်မှာတော့အေယာပရီတိုင်းညောင်တုံးမြို့နယ်ကနေရန်ကုန်အင်းစင်မြို့နယ်ကနိပညာတက္ကသိုလ်ကိုနေ့စဉ်သွားရောက်ကျောင်းတက်နေရတယ်လို့ဆိုပါတယ်။နောက်ထပ်ကောင်းတို့တင်ပြခြင်းတဲ့အကြောင်းအရာကတော့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနင်္ဂနွေအပြစ်ခရရဆေးသဘောတူညီချက်စာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့တဲ့သတင်းပါ။ဒီသတင်းဟာကမ္ဘာမှာပြည်တွင်းစစ်နှစ်အကြာဆုံးဖြစ်ခဲ့တဲ့မြန်မာနိုင်ငံအတွက်ငြင်းချမ်းရေးမျှော်လင့်ချက်ရောင်ကြီးလိုပဲအားလုံးကမျှော်လင့်နေတဲ့သတင်းတစ်ပုဒ်လည်းဖြစ်ပါတယ်။အပြစ်ခရရဆေးဆွေးနွေးမှုတွေပြုလုပ်နေပေမဲ့လည်းနေဆက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့အတွက်တိုင်းရင်းသားစစ်ပြေးဒုက္ခသည်တွေဟာ၃နှစ်အတွင်းပုံမများပြလာတယ်လို့သုံးသပ်သူတချို့ကဆိုပါတယ်။သဘောတူညီချက်မူကြမ်းနဲ့ပတ်သက်လို့မီဒီယာတွေပေါ်မှာအလေးထားဖော်ပြကြကြသလိုသတင်းသမားတွေကလည်းလက်မှတ်ရေးထိုးရာညဉ့်ညံ့ရေးစင်တာမှာတောက်လျှောက်စောင့်ပြီးတော့သတင်းယူနေကြကြတာပါ။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဟာ2012ခုနှစ်နှစ်ကုန်ပိုင်းကစပြီးညဉ့်ညံ့ရေးဆွေးနွေးပွဲတွေကိုစတင်ခဲ့ကြတာပါ။ဒီလိုဆွေးနွေးမှုများစွာတဲ့ကနေအပြစ်ခရက်ဆေးမူကြမ်းကိုရခဲ့တာဖြစ်ပြီးလက်တလောကချင်းပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေရပ်တန့်သွားဖို့ပြည်သူအများစုကလည်းမျှော်လင့်တောင်းတနေတာဖြစ်ပါတယ်။အပြစ်ခရက်ဆေးသတင်းကိုတွားယူခဲ့တဲ့သတင်းတော်တချို့ကတော့တိုင်းရင်းသားခေါင်းဆောင်တွေဘက်ကိုလွတ်လပ်စွာသတင်းမေးလို့ရခဲ့ပေမဲ့အစိုးရစစ်တပ်ပိုင်းနဲ့တော့အခုချိန်ထိသတင်းမေးဖို့အခွင့်အလမ်းတွေနှဲပါနေတော့မယ်လို့ဆိုပါတယ်။အပြစ်ခရက်ဆေးဆွေးနွေးပွဲတွေမှာသတင်းတွားယူခဲ့တဲ့အေယာဝတီသတင်းဌာနကအကြီးအကဲသတင်းတော့က ိုကျော်မျိုးထွန်းကအခုလိုပြောပြပါတယ်
။အဲပမာလိုပြောချင်တာတော့တိုင်းသားတွေဖြတ်ကတော့ဟိုပြောနိုင်တယ်လို့အများကြီးပြောပြီးမြင်းငယ်ချစ်တဲ့ပတ်သက်ပြီးတူတူလေးကြည့်တဲ့အချက်တွေတူတူကြည့်တဲ့အချက်တွေကျွန်တော်မြင်လို့ရတယ်ပေါ့နော်။အထိုက်လောက်ပေါ့တော်တော်လေးမြင်လို့ရပါတယ်။ထိုက်လောက်ဆိုရက်။ကျွန်တော်ဖြတ်ကကြတော့ဟိုကျွန်တော်တိတ်မြင်လို့မရဘူး။ဒီကနေ့မှဆိုရင်လည်းတိကျတာပြောရင်တော့ညမှာပေါ်မများလာကြ150အထက်ပေါ့150လောက်ကြီးလာတယ်ကျွန်တော်တို့ဒီ press မှာကြောင့်မေးခွန်းကြောင့်ကျွန်တော်တို့ရေးစုတော့ပဲပြီးမိတယ်တစ်ချက်ချက်ချတယ်ပေါ့နော်အဲပွင့်လင်းပြောရင်တော့ဒီ NBC နေနဲ့ကြတော့ဒီသူတို့ကဥပောင်းနိုင်ပေါ့နော်ဒီကိုရန်ဟိုဒီဟိုမိုက်မေးခွန်းသုံးခုတော့မှာပဲနဲ့နောက်ဒီမေးခွန်းတော့ရေးမှာလည်းချက်မယ်ပြောမျိုးဖြစ်တော့ကျွန်တော်ထဲကရှင်းမေးလို့မေးခွန်းလေးခုတော့ရတယ်ကျွန်တော်ကမေးခွန်းတစ်ခုရဲ့အဓိကဖြေသွားတယ်ကျန်တဲ့ဟာရတိုင်းသားတွေဖြေတယ်ဥပောင်းမျိုးဖြေသွားတယ်ပေါ့ဆိုတော့တော့တက်ကကျွန်တော်မီဒီယာတွေကိုပြီးွားချိန်မှာလည်းပြည့်ပြီးွားချိန်မှာလည်းသူကပြောတယ်ဥပမာနိုင်ကဒီ press မှာမီးမင်းအောက်မှာလောလောဆယ်မီလို့ရပါတယ်ဆိုတော့ပြောတယ်ဒါပေမဲ့ဘုချုပ်တက်မှာဘုချုပ်ကပြင်းဆက်သွားတယ်ကျွန်တော်နောက်လိုက်မီးတယ်တကားပြေးလိုက်မမြင်တော့အဲ့တော့ဒီတနိုင်ငံလုံးပြစ်ဆက်ရဲ့ဈေးဆိုတဲ့စာချုပ်ကိုပြည်သူတွေအများစိတ်ဝင်စားနေတယ်ကျွန်တော်တို့ပြင်းပြင်းပြစ်ထိုက်တယ်လို့ထင်နေဟာတွေဟိုအများကြီးဖြားဖြားတဲ့ဟာတွေမေးခွန်းမရဘူးသူကဒီ press လာလောက်လိုက်တယ်မေးခွန်းမီးမှာကြောက်နေမေးခွန်းအများကြီးမီးလိုက်သူတို့ဟိုသူဖုန်းလာပြတာကြီးစားမျိုးပေါ်မှာမျိုးသူတို့ရဲ့ပုံစံမျိုးဖြစ်နေကျွန်တော်မြင်ရတော့အဲ့လို
နောက်ဆုံးတင်ပြခြင်းတဲ့သတင်းကတော့နိုင်ငံတကာမီဒီယာတွေမှာကောပြည်တွင်းသတင်းမီဒီယာတွေမှာပါစင်ကာပူဝန်ကြီးချုပ်ဟာလီကွမ်ယူရဲ့ဇာပနအခမ်းအနားကိုအခုတစ်ပတ်တွင်သတင်းမီဒီယာတွေမှာဖော်ပြခဲ့ကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ပါတယ်
မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုဆက်လက်တင်ဆက်ပေးရမယ်လက်ဘရောင်းတောင်ရေးခေတ်မှာအာဏာပိုင်တွေဘက်ကအင်အားအလွန်ကျွံသုံးနေနေခဲ့တဲ့အတွက်တန်ဃာတော်တွေအများပြားနဲ့အရသားတချို့ဒဏ်ရာရခဲ့ကြပါတယ်တာဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးအရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကပေးချခဲ့ပါတယ်ဆိုရင်ဒီအရေးမှာတရားဥပဒေနှုတ်ဆက်သွားလိမ့်ပြီလားဆိုတာမြန်မာနိုင်ငံရှိနေများကွန်ရက်ကဥအောင်သိန်းနဲ့ဥကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါရခင်ဗျာ
။ကျောင်းနေပြအခုဆရာတို့ရောက်လာတဲ့ကိစ္စဟာလက်ဘရောင်းကဒေသခံတွေတကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလွန်ကျုံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုဒါနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြုနားလည်ထားပါရ။အဲ့တော့ဒီအမှုကိုပုံသင်ရမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပေမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်မှန်ပါတယ်ဗ
ျဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော
်တရားစွဲနိုင်တဲ့အမှုမို့လို့လေကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝင်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားဆွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသမ္မတရှိရာခွင့်ပြုမိတ်တောင်းခံမှုလိုရပါတယ်အဲကျွန်တော်တို့ခွင့်ပြုမိတ်လည်းတောင်းလည်းတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြီးလိပြီးတာမရှိဘူးပေါ့ဗျာကျွန်တော်အဆင်ကဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာငြင်းပြတာ
ပါဩဆိုတော့သမ္မတကို၌ကဒီအမှုကိုတရားဆွဲဖို့ခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့
အဲ့ဒီသဘောတရားပါတယ်
ဆိုတော့တကယ်မြန်မာနိုင်ငံမှာအခုအထွေရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းလူရသမ္မတကိုတော်တော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမ္မတကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥမာအဖြစ်သမ္မတသာကြီးကြထားတယ်သမ္မတတကယ်အာဏာမရှိတဲ့ဌာနတွေရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတော့ပြောနေရဆိုအခုသမ္မတကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစားမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည့်တဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာဟုတ်ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလုံရမှာလည်းသူကလည်း one of the member ပေါ့လေအဖွဲ့ဝင်တခုနေနဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ
်သမရကမပြူရကိစ္စမှလည်းပါပေါ့
ဟုတ်ကဲ့အဲ့ဒီသဘောတရားပါလိမ့်မယ်
ဆိုတော့နောက်တစ်ခုကဒီပြည်မှုကဘလောက်ထိကြီးကျယ်တဲ့ပြည်မှုလို့အကြံပြန်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီဂျီနီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီ phosphorus ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီယဟန်တန်ဃာတွေမှာမီးဆွဲလောင်ပြီးတော့
ချစ်ခဲ့တာကျွန်တော်ပြီးတော့ဆိုတော့အပြင်းထန်ဖြစ်တာကြောင့်50ကျော်လောက်ရှိတယ်ပေါ့လေဥဒီရှင်တိခဉာဏနဲ့ယဟန်တပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းနှံတယ်ဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစခန်းအမှုဖွင့်တန်ကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous heart ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ဘောင်တွင်းမှာတော့ပြည်မှုဆိုင်ဥရေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူခွင့်ရေးကိုလေးစားတဲ့ကိုလို့တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတယ်လို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူကိုထိတိယရောအရေးယူပြရတယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်တွေမှာပါတယ်ထင်ပါတယ်ဆုံးဖြတ်ချက်တွေမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူပါလဲရော
အဲ့ကျွန်တော်နိုင်ငံမှာတော့အဲ့လားအဆင်လာမရှိဘူးဗျနော်အဲ့အရေးယူစုံစမ်းတဲ့အဆင့်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ရှိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော
်အမေမြန်မာနိုင်ငံအကြီးအကဲပေါ့လေအခုအကြီးအကဲဖြစ်တဲ့ပုံစံတွေကတရားဥပဒေရဲ့အပေါ်မှာဘယ်သူမှမရှိဘူးဘာညာဆိုပြီးတော့သူတို့ပဲပြောနေကြတယ်ဆိုတော့တရားဥပဒေအပေါ်မှာသူတို့ရှိနေတဲ့သဘောပေါက်ကံပဲ
အသက်ရောက်ပါလေခင်ဗျဘာဖြစ်လို့တရားဥပဒေဆိုတာလဲသူတို့ပဲပြဋ္ဌာန်းတာပဲလေသူတို့ပြဋ္ဌာန်းတဲ့ဥပဒေကိုသူတို့ကိုယ်တိုင်ကလေးစားလိုက်နာဖို့လိုတယ်လို့ကျွန်တော်ဘက်ကအဲ့လိုမြင်ပါတယ်။အခုကဥပဒေပြဋ္ဌာန်းလိုက်အဲ့ဥပဒေကပြည်သူလူထုတွေပဲဆိုင်နေငါတို့နဲ့မဆိုင်ဘူးဆိုတော့ဒီအာဏာပိုင်အဖွဲ့အစည်းတွေမှာအဲ့လိုအယူဆတွေရှိနေတာတော်တော်များများကိုကျွန်တော်တွေ့နိုင်ပါတယ
်။နောက်ကျွန်တော်တခုနိုင်ရှင်နေတာကဒီလေဘရောင်းကျင်းနီစီမံကိန်းကိစ္စတွေကလောက်ထိနစ်နာမဲ့ဘာညာဆူရတာလူတွေကလက်မခံကြတဲ့လူတွေရှိတယ်။ဒါပေမဲ့လုတ်တက်လူကဇွတ်ဆက်လုံးနေတယ်ဥပမာမြစ်ဆုံနဲ့နှိုင်းရှင်မယ်ဆိုရင်မြစ်ဆုံကိစ္စကြတော့ပြည်သူရဲ့ဆန္ဒအရကျွန်တော်ရဆိုင်ပါတယ်ဆိုရင်ရဆိုင်သွားတယ်မြစ်ဆုံမှာပြည်သူဆန္ဒကိုလိုက်နာပြီးတော့ဒီကိစ္စမှာဘာကြောင့်မလိုက်နာနိုင်ဘူးလို့ထင်ပါလဲဘုံပဲ
ကျွန်တော်အထင်အမြင်ပြောရင်ပေါ့လေနော်ဒီကိစ္စကမြစ်ဆုံကကျွန်တော်တို့ဒီလျှက်စစ်စီမံကိန်းထုတ်တယ်ဆိုတာတနိုင်ငံလုံးနဲ့တိုက်ရိုက်ပတ်သက်တဲ့ကိစ္စရလည်းဖြစ်နေတာပေါ့လေအခုအကျိုးစီးပွားကကျွန်တော်တို့စီးပွားရေးဥပိုင်ပေါ့လေတက်စီးပွားရေးနဲ့ဝမ်ပောင်စီးပွားရေးတစ်ခုရှင်ကျွဲပြီးတော့အကျိုးစီးပွားကိုရှာကြတဲ့ကိစ္စပေါ့အတလုံးမလုံးဝမှဒီကော်မရှင်နာဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့အခါကျမှဒီအစိုးရရဲ့အကျိုးစီးပွားဆိုတာပါလာလေပထမအစိုးရအကျိုးစီးပွားတော့မှပါလာဖို့မပေါ်ဘူးပေါ့နော်အဲ့တော့သူတို့ကလည်းဒီဟာလည်းဒီလီဘရောင်းတောင်မှလည်းဒီသူတို့တူးတဲ့ပြူတာခါသူတို့တရုတ်ပြည်မှာတူုံတူနီးနဲ့မတူတဲ့ဟာမျိုး open mind ပေါ့လေလုတ်တဲ့အခါကျတော့ဒီလဲရမြေတွေပေါ်မှာစွန့်ပစ်မြေတွေအများကြီးအသုံးပြုရတယ်။အဲ့မှာလဲသမားတွေကသူတို့ရဲ့လဲရမြေတွေကိုတချို့ကရော်ကြီးယူပြီးတော့ယူရဲလဲသမားရှိတယ်။တချို့ကရော်ကြီးမယူဘဲနဲ့သူတို့မြေဥဖလာယဉ်ကျေးမှုအရာသူတို့လုတ်ကန်စားတော့တယ်လဲမရှိသူတို့ဘဝမရှိဘူးဆိုရယ်။အဲ့လိုယူဆရှိတဲ့လဲသမားတွေနဲ့တော့ပြိပက္ခတွေဖြစ်ကြပါဘောနော်။အဲ့ဒီဟာပေါ်မှာဒီတေးဝမ်ပောင်ကုမ္ပဏီနဲ့ဥပိုင်ရဲ့စစ်တပ်ဥပိုင်ရဲ့အကျိုးစီးပွားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါရဲတပ်ဖွဲ့ရပါလိမ့်နော်ရှင်းပြောရင်တော့ရဲတပ်ဖွဲ့ဆိုတာလဲစစ်ရဲတပ်ဖွဲ့လို့ပဲပြောရင်မမှားဘူးပေါ့ဗျာအဲသူတို့ကအပြင်းထန်နှိပ်ကွပ်တဲ့ပုံမှာလူတွေအခုလိုထိခိုက်ဒဏ်ရာတရားတွေဖြစ်ပြီးတော့ဒီဒေါခင်ဝင်းဆိုတဲ့အဆင့်ဟာနောက်ဆုံးအဆင့်မှာတည်ဆုံးတဲ့ခေါင်းသဏ္ဍာန်မှန်ပြီးတည်ဆုံးတဲ့အဆင့်ဖြစ်ပေါ်လာတာပါ
ဟုတ်ကဲ့ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံနဲ့ပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူးအဲ့မဲ့အဲ့ဒီဒေတာနစ်နာတာဒေတာကံတွေရဲ့ဘဝနောင်ရည်သူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လဲဘယ်လိုဆောင်ရွက်ရမလဲဘယ်လောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟာကဘာကြောင့်ဆက်လက်မတတ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်းတရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ကြည့်ရော
ခက်ကြကဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဖို့ပေးကြီးကပွင့်လင်းမြင်သာမှုမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးဆေးုံဆေးကန်းတွေသူတို့လီဆောက်တာလဲဆိုတာဥကြောဇန်သားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်ဟုတ်ဖြစ်ကြတာဆန်းပေါ့ဗျာဘယ်သူမှလည်းမရှိဘူးအစာအုပ်လေးစောက်ပေးထားရဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကင်ဝင်လင်းအောင်အလုတ်ကင်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝိရှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့အဲ့တော့သူတို့ကသူတို့မြေရုပ်ဖလာဒီလဲရမြေပေါ်မှာပဲသူတို့ကအဓိကနှုတ်နိုင်နေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လဲမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီနေ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေ့ချင်တာက ဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံလူလူခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကို၌ကြတဲ့စုံစမ်းကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တစ်ယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းငနာကိုလည်းသိပ်ဘဝင်မကြားကြဘူးလို့ပြောကြပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအလုံးကသဘောတူရမယ်လို့လည်းပြောလို့မရအလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကနောက်ဆုံးဒေါ်ခေဝင်းတည်ဆုံးပြီးရဲ့နောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစဉ်အငံတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာလည်းအင်တာမအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးရဲ့အစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်ညာလဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီကိစ္စဟာဒါ tip of the iceberg ပေါ့ဗျာဒီကဲတုံးကြီးအောက်မှာနစ်နေတာကိုပြရမဟုတ်ဒီကဲတုံးရဲ့ take လေးကိုပဲမြင်နေရတာပါမြန်မာနိုင်ငံအနှံ့အပြားမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိတယ်ဒီလိုချုပ်ဖောက်မှုတွေအများကြီးလည်းပဲတခြားဒံဝေပိုင်လိုင်းကိစ္စတို့ဘာလို့မှလည်းကြားနေရပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်လို့ရောတခြားဒီအလားတူကိစ္စအခုလုံးလွှမ်းခြုံပြီးတော့လှုပ်ဆောင်ဖို့ကြိုးပမ်းမှုရောဘယ်လောက်ရှိပါလဲဒီဟာကိုတားမြင်နိုင်အောင်ဒီဥအောင်သိန်းတို့လိုအဖွဲ့အစည်းတွေတခြားအရက်ဖက်အဖွဲ့အစည်းတွေက
အရက်ဖက်အဖွဲ့အစည်းတွေကတော့ကျွန်တော်တို့နဲ့တော်တော်လေးပူးပေါင်းဆောင်ရွက်ကြတာရှိပါတယ်အဲကျွန်တော်တို့ဆိုရင်ဒါစစ်တွေဘက်ကြီးเนาะကျွန်တော်တို့အဲ့ဒီဘက်ကြီးကနေရေလံပိုက်ပလိုင်းနေရာကိုကျွန်တော်သွားလေ့လာရှေ့ချော့ဖြူတော့ကျွန်တော်ရောက်ပါတယ်အဲ့ဒီမှာကျတော့ဒီကျုပ်လူသမားတွေကတကယ်သူတို့ခါတဲ့ဟိုလုံကြုံတဲ့အဆောက်အဦပေါ့လေ။နော်တေးချန်နေပြီးတော့ကျွန်တော်ဗမာလူသမားတွေကဟိုတောင်ပြားလေးမှာရွက်ပြင်ကျဲလေးတွေနဲ့နော်ဒဏီမိုးလေးတွေနဲ့နေတာကိုကျွန်တော်တွေ့ခဲ့ရတယ်။အဲ့ဘာဖြစ်လို့လဲဆိုသူတို့ကအဲ့လိုနေရာမျိုးနေနေတယ်ဆိုပြီးလက်လွတ်စပယ်ပြောတာဗျ။ခက်တာအာနာပိုင်းအဖွဲ့စည်းရလဲတရုတ်ဆိုရင်လက်တွန့်နေဗျ။တရုတ်ရဲ့အကျိုးစီးပွားကိုသူကအကာအကွယ်ပေးရမယ်ဆိုတဲ့အယူဆွဲနေတဲ့အယူဆဒီနေ့ကျွန်တော်ဆိုရနဲ့ကျွန်တော်တို့ဒီအာဏာပိုင်အဖွဲ့အစည်းတွေမှာရှိတယ်အဲ့ဒါကျွန်တော်တို့ကဒါတကယ်တရားမျှတမှုကိုဒါကင်းဝေးစေတဲ့အချက်တစ်ချက်လို့ကျွန်တော်မြင်တယ်တကယ်မျှမျှတတဖြစ်သင့်တယ်လို့ကျွန်တော်ဘက်ကယူဆပါတယ
်ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ရင်ဥအောင်သိန်းကဥပဒေပြန်ရှင်ပြောဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လော့ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လုထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥသိန်းစိန်အန္တရာယ်ယူလာခဲ့တဲ့တက်တန်းလင်းငါးနှစ်အတွင်းမှာပဲပြန်ပြီးခြုံကြည့်ပါဦးခင်ဗျာဘလောက်တိုးတက်လာသည်ဆိုရလဲခင်ဗျာ
ကျွန်တော်တို့ကတော့ထင်သလောက်ပေါ့လေပြောသလောက်မဖြစ်ပါဘူးတရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာတကယ်လက်တွေ့ရလိုက်မလာရပါဘူးတရားရုံးနေမကပါဘူးဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိသလောက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟလာတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ငံကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘယ်လောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတော့သူတို့ကြင်ညာဖို့အင်တန်ဝင်လင်းနေတယ်ဆိုတော့ကျွန်တော်သိရပါတယ်။အဲ့ဒီဟာကိုကျွန်တော်တို့မထိန်းချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘယ်လောက်အတိုင်းကြဆိုတော့ပြောလို့မရဘူး။အဲ့တော့ကျွန်တော်တို့ရှိမှာကဟိုတိုင်းပြည်ဆင်းရဲတယ်ဗျ။သူတို့သို့တော်လည်းအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသားတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေကတစားစားဖြစ်နေကြမတန်တဆတွေပေးပြီးတော့လုပ်နေကြတယ်ဆိုကျွန်တော်တွေ့ရတယ်ဟုတ်က
ဲ့ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
သူကျေးဇူးတင်ပါတယ်ဦးအောင်လေး
ကျေးဇူးပါပဲ
ကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါတရားဥပဒေနှုတ်ဆက်သွားလိမ့်ပြီလားဆိုတာကိုမြမနိုင်ငံရှိနေများကွန်ရက်ကဥအောင်သိန်းနဲ့ဆွေးနွေးခဲ့တာပါအခုတော့လာမယ့်စနေနေ့တရားလေလံအစီအစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ
တို့ရှိပါခင်ဗျာ တနင်္ဂနွေဆိုင်ရာပြစ်ခတ်ရစေးအတွက်သဘောတူညီချက်မူကြမ်းတရားကိုအစိုးရနဲ့တိုင်းသားကုလသမဂ္ဂတွေကြားမှာလက်မှတ်ထိုးခဲ့ပါပြီ။တနင်္ဂနွေကတိုင်းသားခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကြားမှာနိုင်ငံရေးဆွေးနွေးပွဲတရားဖြစ်လာဖို့အတွက်လမ်းပွင့်သွားခဲ့ပြီလို့အာဏာပိုင်ဘက်ကသုံးထုတ်ပါတယ်။အခုဒီရထားတဲ့သဘောတူညီချက်မူကြမ်းဟာဆိုရင်နိုင်ငံရေးအတွက်နောက်ထပ်အဆင့်တွေထွက်ပေါ်လာဖို့အခြေခံကောင်းဖြစ်ပါရဲ့လား။ခိုင်ခန့်မှုရောရှိပါရဲ့လား။ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမိလူရဲတော်ရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလူရာမိမိလူရာတွေကို VOE ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမိကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်။
လာမယ့်စနေနေ့တရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ကိုလည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။မကြာခင်မှာလည်းသတင်းအကျဉ်းချုပ်ကိုကြီးညာဖို့ရှိပါရယ်။အခုတော့ဒီကနေ့အတွက်နောက်ဆုံးအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ကမ္ဘာပေါ်မှာဗုဒ္ဓဘာသာ၊ခရစ်ယာန်၊ဟိန္ဒူနဲ့အစ္စလာမ်ဆိုပြီးဘာသာကြီးလေးခုရှိတယ်လို့ပါပဲ။တစ်ဘာသာနဲ့တစ်ဘာသာကိုယ်ကိုယ်ယုံကြည်ကြပုံချင်းလည်းမတူကြပါဘူး။ဒါလိုပါပဲ။အရွယ်ရောက်သူတို့သားနဲ့သူတို့သမီးတို့လက်ထက်ထိမ်းများခြင်းမှာလဲကွဲရမှုတွေရှိပါတယ်။ဒါကြောင့်ဟိန္ဒူတွေရဲ့မင်္ဂလာပွဲဟာတခြားဘာသာတွေနဲ့ဘလို့ကွာခြားတယ်လဲဆိုတဲ့စိတ်ဝင်စားစရာထူးခြားချက်တချို့ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကဒီတစ်ပတ်မြန်မာတခွင်အစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ။
ဘာမှအဓိကကိုယ်ခွေကြားတဲ့ဘာသာကြီးလေးမျိုးတည်းကတမျိုးပါဝင်ဖြစ်တဲ့ဟိန္ဒူလူမျိုးတွေရဲ့ရိုးရာမင်္ဂလာပွဲဟာတခြားဘာသာဝင်တွေနဲ့မတူကြပါဘူး။နေရာဒေသကိုလိုက်ပြီးအမျိုးမျိုးကွဲပြားကြပေမဲ့များသောအားဖြင့်တော့ရိုးရာမင်္ဂလာပွဲတွေကိုသတင်းတစ်ပတ်ကြာကျင်းပလေရှိကြပါရဲ့။မင်္ဂလာပွဲမကျင်းပမီမှာကွယ်လွန်ပြေးဖြစ်ကြတဲ့မိဘဆွေမျိုးတွေနဲ့ဆိုင်းရပိုင်းရနတ်တွေဝါတွေကိုပင့်ဖိတ်ပြီးဒီပွဲကိုကူညီဆောင်ရှောက်ဖို့အတွက်မင်္ဂလာတိုင်ထူရပါရဲ
့။အဲ့တိုင်ထူတာနတ်တွေဝါတွေပြည့်ပြီးမှတိုင်ကိုဒီမိုင်းမှာအဲ့မှာထူခဲ့ပါပြီ။ကျွန်တော်ဒီရက်မင်္ဂလာဆောင်ပြီးတော့ကျွန်တော်ပြန်သွားတဲ့ခါကျရင်ကျွန်တော်ကပြန်သွားတဲ့ခါကျရင်ကျွန်တော်ကဒီတိုင်ကိုပြန်ပြီးတော့ပြန်လုပ်ခဲ့ပါပြီးတော့အဲ့ဒီမှာရှိတဲ့ဒေဝတာတွေအဆောင်ရှောက်တွေကိုမိမိဘုံဌာနမိမိပြန်လို့ရပါပြီအဲ့ရနေဒီလိုလမ်းပြီးမှဆောင်ရှောက်ပေးနေတာပေါ့ဗျာအဲ့လိုပဲပြန်လုပ်ပေးပါတယ
်မင်္ဂလာပွဲမှာသူတို့သားနဲ့သူတို့သမီးတို့ဟာပန်းကုန်းတွေကိုတယောက်နဲ့တယောက်ပြန်လည်လဲလဲဆွပေးကြပါတယ်ဒါကလည်းနှစ်ဦးသဘောတူဒီမင်္ဂလာပွဲကိုကျင်းပတာဖြစ်တာဆိုတဲ့အမှတ်တင်ကြတဲ့ခုဖြစ်တယ်လို့ဆိုကြပါတယ်။အများအားဖြင့်တော့ရိုးရာမင်္ဂလာပွဲတွေမှာအမျိုးသမီးဘက်ကကုန်ကြခံရတယ်လို့သူတို့သမီးရဲ့အဖေဖြစ်သူဦးမန်းနီကပြောပါတယ်။အဲ
ဟိန္ဒူလူမျိုးသဘောရတော့ဒီလိုပေါ့ယောက်ျားလေးနဲ့မိန်းကလေးဆိုဘယ်ဒီလိုမင်္ဂလာပွဲအခမ်းအနားကိုယောက်ျားလေးနဲ့မိန်းကလေးကပို့ပြီးတော့လဲအဲဒီဟိုအခမ်းပွဲတို့ကုန်ကြစိတ်တွေတော်တော်များများကိုမိန်းကလေးဘက်ကနေပြီးတော့ကုန်ကြခံပေးရတယ်
ဒီလိုရိုးရာရသူတို့သမီးကသူတို့သားကိုဒေါင်ရီလို့ခေါ်တဲ့ပစ္စည်းဥစ္စာငွေကြေးတွေနဲ့တင်တောင်းရပါတယ်။ဒါပေမဲ့အခုခေတ်မှာတော့ဒီဒေါင်ရီဒလေးကိုဖျောက်ဖျက်တင်တယ်လို့ဥမ္မောင်မောင်တန်းကဖွင့်ဟပါတယ
်။ခစ်စနစ်အရာလိုက်ပြီးတော့ဒါတွေကိုသိတတ်မခံတော့ဘူးလေ။သူပေးချင်တဲ့စာသားရှင်ပေးချင်တဲ့စာရှင်မပေးနဲ့။အရင်ခေတ်ကဘယ်တော့တင်မှဘာစင်းမှကျွန်တော်တို့မရချင်ဘူးလူပဲရချင်။ရှင်းရိုးရိုးရာတွေအခုဒီမပြောက်သေးပါဘူး။ကျွန်တော်အိန္ဒိယဆလောင်းမေမှာလာနေပါတယ်ဒါတွေကိုပညာယူဖို့ဒါပေတချို့မိဘတွေကကိုချွေးမဘာမှမပါလာရင်ဒါကိုဟိုဖိနှိမ်တဲ့အကျင့်တွေရှိတယ်ကျွန်တော်တို့မှာအဲ့စနစ်ကျွန်တော်မိသားစုနဲ့ကျွန်တော်တို့အသိုင်းဝိုင်းနေမှာဒါတွေကိုဖျောက်ပလိုက်ပါတယ်ပြီးတော့ကျွန်တော်ကဗုဒ္ဓဘာသာယူတဲ့အတွက်စိတ်ကောင်းရင်ကံကောင်းတယ်ကံကောင်းရင်ကျိုးပေးကောင်းတယ်ဒါပဲနံပါတ်1ရည်ရွယ်ပါ
သူတို့သားအမေကသူတို့သမီးကိုတေးတပန်တက်တက်ဆုံရုံးမြေချပေါင်းသိနိုင်ဖို့ရည်ရွယ်ပြီးစက်တီမင်္ဂလာအဖျားဖျားနဲ့ပြည့်စုံတဲ့လေဆွဲကိုပေးပါရယ်ဒီလေဆွဲဟာအိမ်တော်တဲ့အမျိုးသမီးတိုင်းဆွဲထားကြရတဲ့အမှတ်တင်ကြတစ်ခုလည်းဖြစ်ပါရယ်ဟိန္ဒူလူမျိုးတွေရဲ့အယူဆအရသူတို့သမီးအဖေဘက်ကလည်းသမီးကညာအားအမျိုးသားလူတဲ့သဘောဖြစ်တယ်လို့ဒီမင်္ဂလာပွဲအထမြောက်အကူအညီသူဦးဇော်ဝင်းကရှင်းပြပါရယ
်တခြားလူမျိုးတွေနဲ့ကွာတာဒါသမီးကိုအလှူတာကညာဒါနသမီးပြိုကညာပြိုကိုဒါနပြုတာဟိုသူများတွေကငွေလှူတယ်ပစ္စည်းလှူတယ်ဒါကြတော့သမီးပြို့ကညာဒါနဆိုပြီးအလှူပေးတာတခုပဲဒါလူမှုရေးပါဝင်ပေမဲ့ဒါဘာသာရေးခန္ဓာတခုလည်းဖြစ်ပါတယ်။နောက်ကျွန်တော်တို့မှလက်ထပ်ပြီးပြန်ကွဲတဲ့ထုံးစံမရှိဘူး။ကျွန်တော်တို့မှဒီလိုပေါ့တလင်တမားစနစ်ပဲရှိတယ်။အမျိုးသမီးကိုကြိုက်ရင်တော့လည်းကောင်းမကြိုက်ရင်တော့လည်းကောင်းပြန်ကွဲကွာကွာမရှိဘူးခင်ဗျ။
တမိဖြစ်သူကတရိုးသားထံခုလိုပေးလိုက်ရပေမဲ့လည်းမိဘတို့ဝတ္တရားရှိတဲ့အတိုင်းအိမ်နောက်ရက်သားချပေးရဖြစ်တယ်လို့ဦးမန်းနီကရင်ဖွင့်ပါတယ
်။ကျွန်တော်တမိတွေကတမိတော်လေးတွေပါ။တော်တယ်ဒီကလေးတွေကအရေးချင်းရှိတဲ့ကလေးတွေပါ။အဲဒါပေမဲ့ဘယ်လိုခေါ်မလဲဆိုတော့သူ့အိုးသူ့အိမ်နဲ့အချိန်တိုင်းပြတ်သွားဖို့ပဲကျွန်တော်တို့ကဟိုဆန္ဒရှိတယ်လေ။အဲ့တော့ကျွန်တော်တမိကိုကျွန်တော်တမျောတော့မမျောတာပေါ့။ဒါပေမဲ့ဒါကကျွန်တော်တို့မှာအချိန်တန်ပြီးကလေးအရွယ်ရောက်လာပြီဆိုတဲ့အားကြတော့ကျွန်တော်တို့ဟိုဒါလေးတွေကကျွန်တော်တို့လုတ်ပေးရမယ်ဓလေ့ပါပဲ
မင်္ဂလာပွဲမှာသူတို့သားနဲ့သူတို့သမီးဟာဟိန္ဒူလူမျိုးတို့ထွတ်မြတ်ထားရမိဘုံကို၄ချိန်ပတ်ပြီးလမ်းလျှောက်ကြရပါတယ်၃ချိန်ကိုအမျိုးသမီးကဥဆောင်ပြီးလမ်းလျှောက်ပေမဲ့၄ချိန်မြောက်ကိုတော့သူတို့သားကဥဆောင်ရတာဖြစ်ပါတယ်ဒါအပြင်မင်္ဂလာမောင်နှံဟာတရားဟောဆရာရှေ့မှာခြေလမ်း၇လမ်းလျှောက်ရပါတယ်ခြေလမ်းတိုင်းမှာလည်းတရားဟောဆရာကမင်္ဂလာတရားတော်တွေကိုရွတ်ဖတ်ပေးပါတယ်ဟိန္ဒူလူမျိုးတွေရဲ့မင်္ဂလာပွဲတွေမှာနှစ်ဖက်မိဘကအတင်းကျပ်တွန်းအားပေးလက်ထပ်ခိုင်းတာမဟုတ်ဘဲသူတို့သားနဲ့သူတို့သမီးနှစ်ဦးသဘောတူကြီးပြူစွာမင်္ဂလာပွဲကျင်းပခြင်းနဲ့အပြိုးပေါ်ဝင်စားကြတဲ့လူကြီးမိဘတို့ကစီစဉ်ကလက်ထပ်ပေးခြင်းဆိုပြီးနှမျိုးရှိပါတယ်ဟိန္ဒူလူမျိုးအများပြားနေထိုင်တဲ့အိန္ဒိယနိုင်ငံမှာတော့အပြိုးပေါ်ဝင်ကစားအရွယ်မြောက်သေးတဲ့လူငယ်တွေကိုချက်ချင်းလက်ထပ်ပေးစားတာနဲ့ပတ်သက်ပြီးတော့တင်းတင်းကျပ်ကျပ်တားမြစ်ထားပါတယ်ဒါပေမဲ့တကယ်လက်တွေမှာတော့အမြင့်ပြတ်တားဆီးနိုင်ခြင်းမရှိသေးဘူးလို့အစီရင်ခံစားတချို့ကပြောဆိုကြကြပါတယ်ခင်ဗျာ
ကိုထောင်အောင်ရဲ့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါရခင်ဗျာသောတာရှင်ရှင်များခင်ဗျာ VOE ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်လေးဖြစ်တဲ့ကျမ်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍဘလော့ဂါရီပြောသမျှမြန်မာရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ www.bamis.voenews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါရခင်ဗျာဟုတ်တယ်ဦးနေညာဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးသွားမှာပါခင်ဗျာ
နိုင်ငံရေးနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာပြီးတပါတီစနစ်ကိုလည်းဆုံးသတ်နိုင်ခဲ့ပြီလို့သမ္မတအဖြစ်ရွေးချယ်ခံထားတဲ့မိုဟမ္မဒူဘူဟာရီကပြောဆိုလိုက်ပါတယ်နိုင်ငံရေးမှာရွေးကောက်ပွဲတွေညင်းညင်းချင်းချင်းနဲ့ကျင်းပနိုင်ခဲ့တဲ့ပုံမှာတော့နိုင်ငံတကာခေါင်းဆောင်တွေကလည်းချီးကျူးစကားပြောကြားခဲ့ကြတာပါအမေရိကန်သမ္မတဘရက်အိုဘားမားကလည်းတိုက်ခိုက်ခေါင်းဆောင်ဘူဟာရီရဲ့အောင်မြင်မှုကိုချီးကျူးလိုက်သလိုသမ္မတဂျွန်နသန်ကလည်းတိုင်းပြည်ကျိုးစီးပွားကိုရှေ့ရှုပြီးရွေးကောက်ပွဲမှာရှုံးနိမ့်တာကိုလက်ခံခဲ့သူဖြစ်တဲ့ကြီးညာချက်ထက်မှာချီးကျူးပြောဆိုတော့ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေမူဘာတခုချမှတ်ဖို့ဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အတွက်ဒီကနေ့ထိဗိုလ်ထုနေမှာအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံကညှိနှိုင်းမှုတွေဆက်လက်ဆွေးနွေးကြပါတယ်။အီရန်ကိုယ်စားလှယ်ဖွဲ့နဲ့တရုတ်၊ဗြိတိန်၊ပြင်သစ်၊ရုရှား၊အမေရိကန်နဲ့ဂျာမနီတို့ပါဝင်တဲ့ကိုယ်စားလှယ်ဖွဲ့တွေဟာသမ္မတရဲ့ဖြစ်တဲ့အင်္ဂါနေ့တကောင်ရန်အထိဆုံးဖြတ်ချက်မချနိုင်တဲ့ကြောင့်ဒီကနေ့အထိစစ်စလန်နိုင်ငံလူစားမျိုးမှာဆက်လက်ဆွေးနွေးနေကြရတာပါ IS ဣစ္စလာမ်စစ်တွေးကြွားပြီးပြီးခဲ့တဲ့နှစ်ဇွန်လကလေးကထိန်းချုပ်ထားခဲ့တဲ့အီရတ်နိုင်ငံတိခရစ်မျိုးကိုသတင်းပတ်တီနဲ့ချီထိုးစစ်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကမျိုးကိုအပိသက်သိမ်းပတ်နိုင်ဖို့ဒီကနေ့မှလည်းဆက်လက်ကြိုးပမ်းနေကြပါတယ်အစိုးရတာဝန်ရှိသူတယောက်ကတော့နိုင်ပိုင်းတွင်မှာပဲမြို့ကိုထိန်းချုပ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့သလိုအမေရိကန်ဦးဆောင်တဲ့နေချောင်းတက်ခတ်မှုတွေလည်းမကြာခင်စတင်တော့မှဖြစ်တဲ့အကြောင်း VOE ကိုပြောဆိုခဲ့တာပါတိကရမြို့ကိုအီရတ်တပ်တွေထိန်းချုပ်နိုင်ခဲ့တဲ့သတင်းကိုအမေရိကန်ဦးဆောင်တဲ့ညမောတပ်ဖွဲ့တွေကကြိုးဆိုကြောင်းပင်ကွန်စစ်တမ်းလက်ချုပ်ပြောခွင့်ရသူကပြောဆိုခဲ့ပြီးမယ်မြို့ရဲအနေအားတချို့မှာစစ်သွေးကြွတွေဆက်လက်ထိန်းချုပ်ထားတာတွေကိုရှင်းလင်းဖို့လိုသေးတယ်ဆိုပြီးတော့လည်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်
သတင်းချင်းချုပ်ကိုကွန်လင်ဦးကကြီးညာပေးခဲ့တာပါခင်ဗျာဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Vitec Zonyak ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါဧပြီလ1ရက်ဗုဒ္ဓဟူးနေ့ညဘက် VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညဖြစ်ပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.